Welcome to the Voice of America in Burmese.
Mingla nya cha ma shin. VOA American တန်ရဲ့2019ခုနှစ်ဇူလိုင်လ24ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနောက်ဆက်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump ကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုတွေအပြစ်မရှိတဲ့အကြောင်းအဆုံးဖြတ်မပေးနိုင်ခဲ့ဘူးဆိုပြီးအထူးဆောင်ဆန်းစစ်ဆေးမှုရောဘတ်မူလာကလွတ်တော်ရှေ့မှောက်ဒီနေ့ထွက်ဆိုလာမှာပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံမှုမြန်မာဆွေရဲ့ပြင်ဆင်မှုတွေလုံလောက်မှုမရှိတဲ့အကြောင်းဩစတြေးလျခြေဆိုင်သုတေသနအဖွဲ့တစ်ခုကဂျေရုတပ်ပုံကိုကားရည်နဲ့ပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းနေပြည်နာဆင်ရမယ့်သတင်းလွှာမှာတော့အမျိုးသားလူခွင့်ရေးကော်မရှင်ရဲ့နှစ်စဉ်စီရင်ခန်းစာကိုပြည်ထောင်စုလွှတ်တော်မှဒီကနေ့ဆွေးနွေးခဲ့ကြပါတယ်
ကျေပြန့်လာနေတဲ့လူခွင့်ရေးချိုးဖောက်မှုများကိုကော်မရှင်ကနေဦးဆောင်ဥရွယ်ပြုပြီးတော့စုံစမ်းစစ်ဆေးဆောင်ရွက်နိုင်
ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ဦးထေးဦးပြောသားတာပါသတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူNLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရန်ကုန်တင်ငန်းချုံမြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှာလက်ပစ်ပုံတွေ့ရာကြောင့်စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အကြောင်းမန္တလေးတိုင်းဒေသကြီးနဲ့မကွေးတိုင်းဒေသကြီးအတွင်းမှာဒီနေ့ရက်အတွင်းဆက်လက်တိမ်းမှောင်မှုဖြစ်ခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနှားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍမြမရေးတုံ့တက်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာရင်းနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာအခုအရင်ဆုံးဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုတွေအပြစ်မရှိကြောင်းသူ့အနေနဲ့အဆုံးဖြတ်မပေးနိုင်ခဲ့တဲ့အကြောင်းရုရှားရဲ့ထူးဆန်းစစ်ဆေးရေးမှူးရောဘတ်မူလာကဒီကနေ့လွှတ်တော်ရှေ့မှောက်ထွက်ဆိုရမှာပြောဆိုသွားပါတယ်။သူစင်ခန်းစားမှာအပြစ်မရှိကြောင်းဆုံးဖြတ်ထားတယ်ဆိုပြီးသမ္မတကပြောဆိုနေတာမမှန်တဲ့အကြောင်းလဲပြောဆိုခဲ့တာပါ2016အမေရိကန်သမ္မတရွေးကောက်ပွဲကိုဆွတ်ဖက်ခဲ့တဲ့ရုရှားနဲ့သမ္မတရဲ့စီရင်ဖွဲ့တို့ကြားပူးပေါင်းကြံစည်မှုတွေရှိမရှိသမ္မတကတရားရေးလုပ်ငန်းတွေကိုဆွတ်ဖက်တာတွေရှိမရှိဆိုတာတွေကိုနှစ်နှစ်ကြာစုံစမ်းစစ်ဆေးမှုတွေအဆုံးသတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ထူးဆန်းစစ်ဆေးမှုဟာအောက်လွှတ်တော်မှာဒီကနေ့လာရောက်ထွက်ဆိုနေတာပါကျင်းနမှာပဲရုရှားကတော့ကျန်းနာဝဲကိုအနိကက်စောင့်ကြည့်နေတဲ့အကြောင်းပြောဆိုလိုက်တယ်လို့2016သမ္မတရွေးကောက်ပွဲမှာဆွတ်ဖက်ခဲ့တဲ့ဆွတ်ဆွဲချက်ကိုလည်းညှင်းဆန်ထားပါတယ်။ထူးဆန်းဆန်းရင်းမှုရဲ့ကျန်းနာဝဲကိုစောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရက်ကော့ကဒီကနေ့ပဲပြောဆိုလိုက်တယ်လို့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဆွတ်ဖက်ဖို့ရှိနေတဲ့အကြောင်းမကြသေးရင်တော့အမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကြီးကပြောဆိုခဲ့တာကလည်းအခြေအမြစ်မရှိတဲ့အကြောင်းရုရှားနိုင်ငံက TASS News သတင်းဌာနကဖော်ပြခဲ့တာပါ FBI ညွှန်ကြားမှု Christopher Ryan ကတော့၈နှစ်2020သမ္မတရွေးကောက်ပွဲမှာရုရှားကဆွတ်ဖက်ဖို့ပြင်ဆင်ထားတာတွေရှိတဲ့အကြောင်းမနေ့တုန်းကပဲသတိပေးပြောဆိုထားတာဖြစ်ပါတယ
်ဗြိတိန်နိုင်ငံမှာတော့ဝန်ကြီးချုပ်အသစ်အဖြစ် Boris Johnson ဒီနေ့တရားဝင်တာဝန်ယူတော့မှာဖြစ်ပါတယ်ဥရောပသမ္မတ EU ကနေခွဲထွက်ရေးစီစဉ်တွေမောင်းမြင်ဖြစ်ခဲ့ပြီးနောက်ဒီနေ့ပဲယာရူးကနေတရားဝင်နှုတ်ဆက်သွားတဲ့ဝန်ကြီးချုပ်ဟောင်း Theresa May ရဲ့နေရာမှာအစားထိုးတာဝန်ယူသွားမှာပါConservative Party ခေါင်းဆောင်ဖြစ်ပြိုင်ဖက်ဖြစ်သူနိုင်ငံခြားရေးဝန်ကြီး Jeremy Hunt ကိုအနိုင်ရခဲ့တဲ့တနင်္လာနေ့ကအောင်ပွဲခံမိကုန်မှာတော့တိုင်းပြည်ကိုစူးစီးညင်ညွတ်အောင်ဦးဆောင်ပြီးရှေ့ဆက်နိုင်ဖို့ Johnson ကကြေပြူထားပါလေ Johnson ကိုဝန်ကြီးချုပ်ဖြစ်တာဝန်ယူဖို့ဒုတိယမြောက် Elizabeth ပြည်မှာကြီးကတရားဝင်ဖိတ်ခေါ်မှာပါလန်ဒန်မြို့တော်ဝင်ဖြစ်တဲ့ချိန်တာဝန်ယူခဲ့ဘူးသူ Johnson ကတော့ EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးသဘောတူညီချက်ရရမရရသတ်မှတ်ထားတဲ့အချိန်အောက်တိုဘာ31ရက်နေ့နောက်ဆုံးထားပြီးခွဲထွက်ဖို့ကတိနဲ့စီရင်ခဲ့သူဖြစ်ပါတယ်။လွှတ်တော်အမတ်ဒေါက်တာမင်းမားကတော့ EU နဲ့သဘောတူညီမှုအတိအကျမရဘဲခွဲထွက်မဲ့အစီအစဉ်ဟာစီးပွားရေးအဖျော်ဖျဲအခြေအနေတွေကျွမ်းဝလိုက်မယ်ဆိုပြီးဆန့်ကျင်ထားကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ Johnson ဟာထူးထူးခြားခြားစွန့်ဆောင်နိုင်တဲ့ဗြိတိန်ဝန်ကြီးချုပ်အဖြစ်ကို Twitter လူမှုကွန်ရက်ကနေမနေ့ကပဲချီးကျူးစကားပြောခဲ့ပါတယ်ခင်ဗျာ။
တောင်ကိုရီးယားလီပိုင်နဲ့တဲကိုမနေ့ကစစ်လေရင်တွေကျူးကျော်ဝင်ရောက်ခဲ့ကြအောင်ဆွတ်ဆဲချက်ကိုတရုတ်နဲ့ရုရှားတို့ကငြင်းဆန်လိုက်ကြပါတယ်။တောင်ကိုရီးယားကဒေါက်တိုလို့ခေါ်ပြီးဂျပန်နိုင်ငံကတာကေရှိမာလို့ခေါ်တဲ့ကျန်းစုရိအနီးလီပိုင်နဲ့တဲကိုကျူးကျော်ဝင်ရောက်ခဲ့တဲ့အကြောင်းတောင်ကိုရီးယားကဆွတ်ဆဲထားတာပါ။အရှိပင်လေကလီပိုင်နဲ့ကိုရုရှားစစ်လေရင်တွေကျူးကျော်ဝင်ရောက်ခဲ့တဲ့အတွက်တောင်ကိုရီးယားကတိုက်လေရင်တွေကိုအသင့်ပြင်ခဲ့ရတဲ့အကြောင်းလဲတောင်ကိုရီးယားကာဝေးဝန်ကြီးဌာနကပြောဆိုထားပါတယ်။တောင်ကိုရီးယားတိုက်လေရင်တွေကသတိပေးပစ်ခတ်ခဲ့ပြီးတဲ့နောက်မှာတော့ရုရှားလေရင်တွေထွက်ခွာသွားတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ဒါပေမဲ့တိတ်မကြခင်တစ်ခေါက်ပြန်ဝင်လာတဲ့အတွက်ထပ်မံသတိပေးပစ်ခတ်ခဲ့ရတာပါ။ရုရှားကာဝေးဝန်ကြီးဌာနကတော့တောင်ကိုရီးယားရဲ့ဆွဆဲချက်ကိုငြင်းဆန်လိုက်တယ်လို့တောင်ကိုရီးယားတိုက်လေရင်တွေရဲ့ကျွမ်းကျင်မှုမရှိတဲ့လုပ်ရည်ဖြစ်နေလဲပြန်လဲဆွဆဲခဲ့ပါတယ်။ ဒီဥက္ကဝေးဝန်ကြီးဌာနပြောခွင့်ရသူကလည်းကင်းလန့်လီနေရာတခြားနိုင်ငံတစ်ခုကိုပြစ်မှတ်ထားခဲ့တာမျိုးမရှိတဲ့အကြောင်းနဲ့သတ်မှတ်ထားတဲ့လမ်းကြောင်းအတိုင်းပြန်တန်းခဲ့တာသာဖြစ်ကြောင်းပေကျင်းမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ကိုရီးယားကာဝေးဝန်ကြီးဌာနကတော့တရုတ်နဲ့ရုရှားတန်ယုံတွေကတာဝန်ရှိသူတွေကိုဆင့်ခေါ်ပြီးတရားဝင်ကန့်ကွက်ခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတော့အသေးခံဘုံခွဲသမားတို့ကဖောက်ခွဲပစ္စည်းတွေတင်လာတဲ့အခါနဲ့နေတုစစ်မှန်မဲ့ရင်တန်းကိုအတင်းဝင်တိုက်ဖောက်ခွဲခဲ့တာကြောင့်ခရိုရှားစစ်သားတို့တေဆုံးပြီးနောက်စစ်သားနှစ်ဦးနဲ့တန်ရရသွားခဲ့တယ်လို့အာဖဂန်ရာရှိတွေကဆိုပါတယ်။ဒီနေ့မနေ့ဆောမှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာအာဖဂန်မြို့တော်မြောက်ပိုင်းအဆက်ကစစ်တပ်ခြေစိုက်စခန်းတစ်ခုနားမှာဖြစ်ခဲ့တာပါ။ခရိုရှားရဲရာရှိတွေဘက်ကလည်းစစ်သားသုံးဦးတန်ရရခဲ့တယ်လို့အစတုန်းကပြောခဲ့ပေမဲ့နောက်ပိုင်းမှာတော့တန်ရရသူတွေကတဦးဟာပြင်းထန်တဲ့ဥကောင်းတန်ရနဲ့တိုက်ဆုံခဲ့ရတယ်လို့ဆိုပါတယ်။ဒီပုံကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်သဘောတူဘက်ကတော့ထုတ်ပြောထားပါတယ်။လောလောဆယ်မှာလည်းတာလီဘန်တွေဘက်ကပါကစ္စတန်တာဂျီကစ္စတန်နဲ့တရုတ်နယ်စပ်ရှိအာဖဂန်နိုင်ငံမြောက်ပိုင်းဘက်တာကက်ရှမ်ပြည်နယ်ကကရန်ဝါမေဂျန်ခရန်ကိုသိမ်းယူလိုက်ပါတယ်။ဒီပြည်နယ်အစိုးရပြောခွင့်ရနက်မိုဟာမက်နာဇာရီကတာလီဘန်တွေအနေနဲ့ရဲတပ်ဖွဲ့ကြားတိုက်ပွဲဆင်ပြီးဒီခရန်ကိုသိမ်းပိုက်ခဲ့တယ်လို့ဆိုပါတယ်။သဘုံတွေဘက်ကလည်းဒီတိုက်ခိုက်မှုတွင်အာဖဂန်လုံခြုံရေးတပ်သားပေါင်း40ခန့်လက်နက်ချခဲ့တယ်လို့ဆိုပါတယ်။တကယ်တော့တာလီဘန်တွေအနေနဲ့အမေရိကန်ရဲ့ဆွေးနွေးပွဲတွေဆက်လုပ်နေချိန်မှာပဲအာဖဂန်အစိုးရတပ်ဖွဲ့ဝင်ပေါင်းရာနဲ့ချီပေါ်အနာတရတိုက်ခိုက်ခဲ့ပြီးနယ်မြေထုတွေကိုလည်းသိမ်းပိုက်လာခဲ့တာပါ။အခုလိုချိန်မှာအင်ဒီဂျင်းပါကစ္စတန်နိုင်ငံဝန်ကြီးချုပ်အမရန်ခန်နေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ဗီဒိုမှာတွေ့ဆုံပြီးတာလီဘန်တွေအနေနဲ့အာဖဂန်အစိုးရနဲ့တွေ့ဆုံညီနိုင်ရေးဖြောင်းဖြားပေးဖို့တာလီဘန်တွေနဲ့သူတွေ့ဖို့စီစဉ်ထားတယ်လို့ပြောခဲ့ပါတယ်ခင်ဗျာ
။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 925 kHz 9300ညမိုင်းဒိုမီတာ 51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာမိုင်းနက်မီတာ190 kHz 5905နဲ့ပြောထုတ်လွှင့်ပေးပါလိမ့်ရှင
်။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရယ်။ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီရဲ့ရင်းကြတွေကိုပြန်လည်လက်ခံမှုအသိရှိကြောင်းမြန်မာဆွေရကပြောဆိုထားပေမဲ့လက်တွေမှာပြင်ဆင်မှုတွေကလုံလောက်မှုမရှိတဲ့အကြောင်းဩစတြေးလျခြေဆက်သုတေသနဖော်တခုကဂျေရုတပ်ပုံကိုကားရည်နဲ့ပြောဆိုလိုက်ပါတယ်။မြန်မာတာဝန်ရှိသူတွေကဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့ကတိပြုထားပေမဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အရေးလက္ခဏာမတွေ့ရသလိုတချို့ဒေသတွေမှာအရက်ဖက်အဆောက်အဦတွေဖြစ်စီခံရတာတွေရှိနေစေဖြစ်တဲ့အကြောင်းဩစတြေးလျမဟာဗျူဟာမူဝါရေးရဌာန ESPN ကမနေ့နောက်မှထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြလိုက်တာပါ။ပြည်ရဲ့နှစ်ကနေဒီနေ့တည်းအထိလူနေရက်တွေဆက်လက်ဖြစ်စည်းခံနေရတာတွေကိုဂျေရုတပ်ပုံတွေကိုဆက်စစ်လေ့လာချက်တွေအရတွေးခဲ့ရပြီးဒါဒုက္ခသည်တွေတိတ်ခါရှိရှိဘေးရန်နေကင်းကင်းနေရက်ပြောင်းနိုင်မှုမြန်မာဆွေရကပေးထားတဲ့ခရီးပေါ်မိကုန်းထုတ်เสียဖြစ်နေရတဲ့အကြောင်းလဲအစီရင်ခံစာပြုစုသူတူဖြစ်တဲ့နေသန်ရဆာကပြောပါရယ်2019ခုနှစ်ကစလို့ရခိုင်ပြည်နယ်မှာလုံခြုံရေးအတွက်တွေးချက်မှုတွေတွေးခဲ့ရပြီးတချင်းကရိုရင်ဂျာတွေနေထိုင်ရနေရာတွေမှာစစ်စခန်းတွေလို့ယူဆတဲ့အဆောက်အဦ6ခုကိုတွေ့ရှိရတဲ့အကြောင်းလဲ ESPN ရဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ Ranger ဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံတဲ့မြန်မာဆွေကတော့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမှုအသင့်ရှိနေတဲ့အကြောင်းနဲ့ Bangladesh ကုလသမဂ္ဂအေဂျင်စီနဲ့လည်းတရားသဘောတူညီချက်တွေလက်မှတ်ရေးထိုးထားတဲ့အကြောင်းပြောဆိုထားပါတယ်။မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံရဲ့ကပ်ဘေးတန်စီမံခံကုန်ရေးဌာနကပြုစုတဲ့အစီရင်ခံစာတစ်စောင်မှာတော့ဒုက္ခသည်တွေစိတ်တကျနဲ့နေရပြန်နိုင်ရေးမြန်မာဆွေရဲ့ကြိုးပမ်းမှုတွေကိုချီးကျူးထားတာပါ။ဒါပေမဲ့ကုလသမဂ္ဂတာဝန်ရှိသူတွေကတော့ရခိုင်ပြည်နယ်ကအခြေအနေဟာဒုက္ခသည်တွေနေရပြန်နေလောက်အဆင်သင့်မဖြစ်သေးတဲ့အကြောင်းလည်းပြောဆိုထားကြပါတယ်
။ပေါ်တိုရီကိုချောင်းအုပ်ချုပ်ရေးမှူးနှုတ်ထွက်ပေးဖို့သတင်းနှစ်ပတ်ကျော်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာတော့ပြည်သူ့ရဲ့အသံကိုနားထောင်ရမယ်လို့အုပ်ချုပ်ရေးမှူးရီကာဒိုရိုဆယ်လိုကမနေ့ကပြောလိုက်ပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့ယာရုကဆင်ပေးဖို့ရှိမရှိဆိုတာကတော့အုပ်ချုပ်ရေးမှူးကအရေးရောင်တောင်ပြမသွားခဲ့ပါဘူး။အုတ်ချုပ်ရေးမှူးရဆက်လကဆက်ပြီးတစ်ဖက်ကတရားနည်းလမ်းတရားပြောလာပြီဆိုရင်ကြံတဲ့တစ်ဖက်ကလည်းအသေးချာနားထောင်ဖို့တာဝန်ရှိပါတယ်လို့ကြေညာချက်ထုတ်ပြန်ပြောခဲ့ပါတယ်။အုတ်ချုပ်ရေးမှူးရဆက်လကပဲပြည်သူတွေဘက်ကထုတ်ပြောလာတာကြောင့်သူ့ဘက်ကလည်းနားထောင်အောင်မှဖြစ်တယ်။အခုလိုပြောလာတာတွေကလက်ရှိအခြေအနေတွေကိုလုံးဝရောင်ပြန်ဟတ်တာဖြစ်ပြီးပေါ်တိုရီကိုပြည်သူတွေရဲ့စိုးရိမ်မှုတွေနဲ့အမြင့်မားဆုံးလိုအပ်မှုတွေပေါ်အခြေခံပြီးဆုံးဖြတ်ချက်ချမယ့်အချိန်ရောက်လာပြီလို့ဆိုပါတယ်။ထောင်နဲ့ချီတဲ့ဆန္ဒပြသူတွေလမ်းပေါ်ထွက်ဆန္ဒပြနေတဲ့အချိန်မှာပဲအုတ်ချုပ်ရေးမှုရဆက်လူကသူ့အစိုးရရှေ့ဆက်ပြီးဦးစားပေးလှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေအကြောင်းထပ်ပြီးကြေညာချက်ထုတ်မယ်လို့ဆိုနေပါတယ်။ဟာရီကိန်းမွန်တိုင်းမာရီယာကြောင့်တိအပေးသင့်ခဲ့ရသူတွေအမျိုးသမီးတွေနဲ့လိမ်ပြူခြင်းဆုံမဲ့သူတွေကိုအပြင်းထန်ဝေဖန်ပြောဆိုထားတဲ့ ဥချိုရမျိုးရစလိုနဲ့သူလက်ထောက်တွေပေါ်စာမျက်နှာရှိရကျော်တဲ့ဝေဖန်ချက်တွေဒီလအစောပိုင်းထွက်ပေါ်လာပြီးတဲ့နောက်အစိုးရတာဝန်ရှိသူတော်များများလည်းနှုတ်ထွက်သွားကြတာပါအခုနောက်ဆုံးအနေနဲ့ရစလိုရဲ့အရာရှိချုပ်ရီကာဒိုလရန်ဒီကလည်းသူ့မိသားစုချိန်ချောက်ခံရတဲ့အတွက်ဆိုပြီးမနေ့ကပဲနှုတ်ထွက်သွားပါတယ်ဒါအပြင်ပေါ်တိုရီကိုတရားသူကြီးတူကလည်းဥချိုရမျိုးရစလိုနဲ့သူ့ရဲ့နိုင်ငံမှာမိဘပုဂ္ဂိုလ်12ဦးတို့ရဲ့ဖုန်းတွေကိုရှာဖွေစစ်ဆေးနိုင်မဲ့ဝရမ်းတွေထုတ်ပြန်ထားပါတယ်ခင်ဗျ
တရုတ်နိုင်ငံနောက်တောင်ပိုင်းမှာမြေပြင်မှုနှစ်ခုကြောင့်လူ14ယောက်ထက်မနည်းသေဆုံးပြီးပျောက်ဆုံးနေသူ42ယောက်ကိုလည်းအရေးပေါ်ကိစ္စရေးတွေကဆက်လက်ရှာဖွေနေကြတဲ့အကြောင်းအစိုးရဘက်သတင်းတွေကဒီကနေ့ပဲဖော်ပြကြပါတယ်။ကိုကျိုးပြင်းနဲ့ရှုချန်းခင်ကမနည်းညပိုင်းမြေပြင်မှုအတွင်းအိမ်ပေါင်း21လုံးမြေရောက်မြုပ်သွားပြီးအနည်းဆုံးလူ13ယောက်သေဆုံးတဲ့အကြောင်းအစိုးရဘက်စီစီသတင်း TV သတင်းကဖော်ပြလိုက်တာပါ။လူ17ယောက်ကိုကယ်ဆယ်ပြီးဆေးရုံကိုပို့ဆောင်ပေးခဲ့ရသလိုနောက်ထပ်42ယောက်ပျောက်ဆုံးနေစေဖြစ်တဲ့အကြောင်းလည်းသတင်းကဖော်ပြထားပါတယ်။မိုးသီးထန်စွာရာသွန်းမှုကြောင့်မြေပြင်မှုတွေဖြစ်ခဲ့တယ်လို့ယူဆထားတဲ့အကြောင်းလည်းအာဏာပိုင်တွေကပြောဆိုခဲ့ကြတာပါ။အခင်းပြေးရာဒေသကိုကယ်ဆယ်ရေးဖွဲ့ဝင်800ကျော်ဆေးလွှတ်ထားပေမဲ့မိုးဆက်လက်ရာသွန်းနေပြီးတောင်ဆောင်ဒေသဖြစ်တဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေမှာအခက်အခဲတွေလည်းကြုံနေရပါတယ်။ကွေကျိုးပြည်နယ်ထဲမှာပဲဟန်ဆန်းကင်မှာအစောပိုင်းမြေပြင်မှုတစ်ခုဖြစ်ခဲ့တဲ့နေရာမှာတော့လူတူးတည်ဆုံးပြီး6ဦးပျောက်ဆုံးနေပါတယ်အဝေးပြေးလုပ်ငန်းခွင်တစ်ခုမှာမြေပြင်မှုဖြစ်ခဲ့တာဆိုပြီးတော့လည်းအစိုးရရဲ့စင်ဝါသတင်းကဖော်ပြထားပါတယ
်ထိုင်းနိုင်ငံမှာတော့မွတ်စလင်ခွဲထွက်ရေးလှုပ်ရှားမှုတွေကြုံနေရတဲ့နိုင်ငံတောင်ပိုင်းကစစ်ကံတစ်ခုကိုတိုက်ခိုက်ခံရမှုတွင်လူ4ဦးတည်ဆုံးသွားကြောင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်ပထာနီမြို့နယ်ရဲမှူးရနာပွန်ဥပွန်ဘန်ကဘယ်သူဘဝမှမသိရတယ်လို့အရေးအတွက်လည်းအတိအကျမသိရတဲ့တိုက်ခိုက်သူတွေကမနေ့ညပိုင်းမှာပဲလက်နက်ငယ်နဲ့ဖောက်ခွဲပစ္စည်းတွေသုံးပြီးတိုက်ခိုက်ခဲ့ရတာက၄ဦးသေ၃ဦးထဏ်ရခဲ့တယ်လို့ဆိုပါတယ်။သေဆုံးသူတွေထဲမှာတော့နှစ်ဦးကကြေးရွာကာကွယ်တပ်ဖွဲ့ဝင်တွေဖြစ်ပြီးစစ်သားတယောက်နဲ့စစ်တေနာဝန်တန်းလုံခြုံရေးအရာရှိတယောက်တို့ကတော့ဆေးရုံမှာသေဆုံးခဲ့တာလို့လည်းမြို့ရဲမှူးကြီးကဆက်ပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းနောက်ထပ်စစ်တေနာဝန်တန်းလုံခြုံရေးအဖွဲ့ဝင်၃ဦးလည်းထဏ်ရခဲ့ပြီးဆေးရုံကိုတင်ခဲ့ရပါတယ်။ထိုင်းနိုင်ငံတောင်မဆွန်ပထာနီနဝသီဝနဲ့ရလာခိုင်တို့မှာ2004ခုနှစ်ကစလို့မွတ်စလင်တွေရဲ့ပုံကွယ်မှုတွေကြုံခဲ့ရပြီးနောက်အခုဆိုရင်တည်ဆွန်းသူရေတဟာ9000လောက်ထိရှိနေပါပြီခင်ဗျာ
ဗုဒ္ဓဟူးနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီးစင်းတွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရန်ကုန်တင်ငန်းချုံမြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှလက်ပြုံတွေ့ရကြောင်းလုံခြုံရေးအာဏာပိုင်တွေကလာရောက်သိမ်းဆီးပြီးတော့စုံစမ်းစစ်ဆေးရာတွေလုပ်နေပါတယ်မနေ့ကလည်းနေပြည်တော်ကလွှတ်တော်အမတ်တွေတဲတဲ့စီပင်ရိပ်သာမှာဘုံလက်နဲ့တရင်ဖြစ်ခဲ့တာကြောင့်တည်ငြိမ်ရေးနဲ့လုံခြုံရေးအတွက်စိုးရိမ်မိတယ်လို့ရန်ကုန်တိုင်းလွှတ်တော်အမတ်တူကပြောပါတယ် VOA သတင်းတော်ကိုထဲအောင်ခန်းကစုံစမ်းမေးမြန်းထားပါတယ်ရှင
်ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းတင်ငန်းကျုံမြို့နယ်လက်ရှိအာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှာလက်ပစ်ဘုံတစ်လုံးတွေ့ရှိခဲ့ပြီးတာဝန်ရှိသူတွေကဘုံကိုမပေါက်ကွဲအောင်ပြုလုပ်ခဲ့ရပါတယ်ဒီတွေ့ရှိတဲ့လက်ပစ်ဘုံဟာအန်တတီစစ်နဲ့အမျိုးအစားအလားတူတူရယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောတဲ့အကြောင်းတင်ငန်းညို့မြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမမောင်ကပြောပါရယ်ဒီကနေ့ဘုံတွေ့ရှိရတဲ့ပတ်သက်လို့တင်ငန်းညို့မြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမမောင်ကဖြစ်စဉ်ကိုရှင်းပြပါရယ
်မနေ့9နာရီကမလိခအင်ယာတန်ရှင်းဝင်တဲ့ကအဲ့ဒီဘုံကိုစတင်တွေ့ရှိပါရယ်ကျွန်တော်တို့တငယ်ညို့ညို့နဲ့ NLD ရုံးရဲ့ဖြစ်တော်ကိုယ်စားလှယ်များရုံးဆိုတဲ့ဆိုင်းဘုတ်ရဲ့ရှင်းနာကတစ်ပင်လေးကြီးချားတယ်မှာစတင်ရှိပါလေ။နောက်ဆုံးအချိန်ကတော့မလိကအိမ်ယာမှာတက်ရှင်ထားတဲ့ CCTV ကိုအဲဆစ်ဆေးပြီးတော့ဒီဘုံဘသူထားရလဲဆိုတဲ့အဖြစ်ကိုရှာနေပါလေ။
မနေ့ဇူလိုင်23ရက်နေ့မှာမြန်မာနိုင်ငံရဲ့နိုင်ငံခေါင်းဆောင်တွေရုံးချေဆိုင်ပြီးလွတ်တော်ကိုယ်စားလှယ်တွေတဲကွယ်နေရာဖြစ်တဲ့နေပြည်တော်စီမံအိတ်တာမှာဘုံတွေ့ရှိရဆိုတဲ့သတင်းပေးချက်ကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေစစ်ဆေးဆောင်ရွက်တာတွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံရဲ့အဓိကမြို့တော်တွေဖြစ်တဲ့နေပြည်တော်နဲ့ရန်ကုန်မှာဘုံလန့်နာနဲ့ပတ်သက်ပြီးလုံခြုံရေးအတွက်စိုးရိမ်မိတယ်လို့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်နှစ်ကလွတ်တော်ကိုယ်စားလှယ်ဦးရအောင်ကဆိုပါတယ
်မလက်ကဘုံတွေ့ရပါနော်ဒါတော့တော်တော်စိတ်ထဲမှာမတက်မတောင်ခံစားရတယ်ကွာအဲ့တော့ဒါကဟိုရေချက်ရှိရှိနဲ့လုံနေတဲ့သဘောကြီးဖြစ်တယ်ကွာသိလားဟိုကျွန်တော်တို့အနေနဲ့ကတော့ဟိုလုံုံကြီးရတာကွာကို့လုံုံကြီးကို့အကိုတာဝန်ယူပြီးတော့ သွားလာနေရတဲ့အနေအထားမျိုးပေါ့ကျွန်တော်ရဟိုဒီလိုမျိုးဒီလဲအဲချစ်လာတာကဆွေးရိုးသွားရုံမဟုတ်ဘူးဗျကျွန်တော်တော့အဲ့လိုပဲယူဆပါတယ်ယူဆပါတယ်နောက်ကချက်ကအခုဒီငင်းနေတဲ့အနေအထားပြည့်ရင်းအောင်တက်ရှိရှိနဲ့နောက်ပိုင်းဆိုရင်ဒီတဲ့ပို့ပြီးတော့ဖြစ်လာနိုင်ကြီးရှိရဲ့ဗျာသိလားကြည့်ရနိုင်ရရှိအဲ့တော့ကြောင့်လို့ဟိုတာဝန်ရှိသူတွေအနေနဲ့ဒီတဲ့ပို့ပြီးတော့ဒုံညိုကြီးစားတွေဟိုတောင်းရတင့်တယ်ဗျာဒီလားကျွန်တော်တော့အဲ့လိုတော့နေပါလေဟုတ်ကဲ့
ဘုံတွေ့ရှိရနဲ့ပတ်သက်ပြီးတာဝန်ရှိရတဲ့ဖွဲ့ကို VOA ကအချိန်ချင်းဆက်သွယ်ပြီးမဲ့ဖုန်းလက်ခံမဖြစ်ကြတဲ့အတွက်ဆက်သွယ်မရခဲ့ပါဘူး2016ခုနှစ်နိုဝင်ဘာလကလည်းရန်ကုန်ဒေသကြီးရဲ့လူညုံရေးအတင်းကျပ်ဆုံးဖြစ်တဲ့တိုင်းဒေသအစိုးရအဖွဲ့ရုံပါဝင်ကိုမိုင် Ocean Center ဒေါ်ဘုံ Capital Zeroway Center နဲ့တောင်နဂုံလူဝင်မှုကြီးကြပ်ရေးရုံးတွင်မှလည်း M150 အချိုဤပလင်းနဲ့ဓာတုဗေဒဘုံပေါက်ကွဲတာတွေဖြစ်ပေါ်ခဲ့ပါသေးတယ်။ဘုံပေါက်ကွဲသူနှူးကိုတော့အနောက်ပိုင်းခရိုင်တရားရုံးကနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်တင်ပြပို့ထားတာပါရှင်။အခုဆက်ပြီးတော့အမျိုးသားလူခွင့်ရေးကော်မရှင်အစီရင်ခံစာနဲ့ပတ်သက်ပြီးတော့လွှတ်တော်မှဆွေးနွေးကြတဲ့အကြောင်းကိုနှားဆင်ကြအောင်ပါ။မြန်မာနိုင်ငံတွင်လူခွင့်ရေးဆောင်ကျွက်မှုတွေတိုးတက်လာဖို့အတွက်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကိုပြုပြင်ဖို့လိုအပ်နေတယ်လို့ကော်မရှင်ဥပဒေကိုလည်းပြန်ပြီးတော့သုံးသပ်ပြင်ဆင်ဖို့လိုနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေရောလူခွင့်ရေးလှုပ်ရှားသူတွေကပါပြောပါတယ်အမျိုးသားလူခွင့်ရေးကော်မရှင်ရဲ့နှစ်စဉ်အစီရင်ခံစာကိုပြည်ထောင်စုလွှတ်တော်မှဒီကနေ့ဆွေးနွေးခဲ့ကြပြီးကော်မရှင်နဲ့အစိုးရဌာနတွေပူးပေါင်းဆောင်ရွက်မှုကိုဒီထက်တိုးမြှင့်လှုပ်ဆောင်ဖို့လိုတယ်လို့လွှတ်တော်မှဆွေးနွေးခဲ့ကြပါတယ် VOE သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့ပြည်ထောင်စုလွှတ်တော်မှာမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့2018ခုနှစ်နှစ်ပတ်လည်အစီရင်ခံစာပေါ်လွှတ်တော်ကိုယ်စားလှယ်24ယောက်ကဆွေးနွေးခဲ့ကြတာမှာအခုလိုတင်ပြလာတာဖြစ်ပါတယ်။အထူးသဖြင့်ကော်မရှင်ကတွားရောက်လေ့လာခဲ့တဲ့ထောင်တွေအချင်းစခန်းတွေမှာထောင်တွေရဲ့အခြေအနေအရလူတွေအများများတာဝန်ထမ်းနဲ့ထောင်သားအရေးအတွက်မညီမျှတာတွေကျန်းမာရေးနဲ့တကူရေးတန်ရှင်ရေးကိစ္စတွေမှာစိုးရွားနေတဲ့အကြောင်းကော်မရှင်ဘက်ကတင်ပြထားတဲ့အပေါ်ထောင်တွင်းအခြေအနေတိုးတက်အောင်လှုပ်ဆောင်ဖို့တိုက်တွန်းချက်တွေကိုလွှတ်တော်ကိုယ်စားလှယ်တော်တော်များများကကြိုးစားထောက်ခံခဲ့ကြပါတယ်။ထောင်တွင်းအခြေအနေတွေတိုးတက်ကောင်းမွန်အောင်သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းဆောင်ရွက်ဖို့တွားရောက်မစစ်ဆေးနိုင်သေးတဲ့ထောင်တွေရဲ့အလုပ်စခန်းတွေကိုဆက်လက်စစ်ဆေးဖို့တိုက်တွန်းခဲ့ကြပါတယ်။တချို့ကိုယ်စားလှယ်တွေကတော့ရဲစခန်းတွေမှာစစ်ဆေးရင်တည်ဆုံသွားတဲ့အမှုတွေအပေါ်မှာကော်မရှင်ဘက်ကစုံစမ်းစစ်ဆေးဖို့တင်ပြလာတာတွေရှိပါတယ်။ပြည်အောင်စုလွတ်တော်ကိုယ်စားလှယ်ဒေါ်ရွှေရွှေစိန်လက်ကသက်ဆိုင်ရာဝန်ကြီးဌာနရဲ့ပူးပေါင်းဆောင်ရွက်မှုအပေါ်ထောက်ပြဝေဖန်သွားခဲ့ပါတယ်။
ပြန်ကြားစာရာခိုင်နှုန်းအနည်းဆုံးဖြစ်တဲ့ဌာနတွေကိုကော်မရှင်နေနဲ့ပြန်ကြားစာတွေအမြန်ဆုံးရရှိဖို့အတွက်ထပ်မံဆက်သွယ်ပြီးတော့မှဆောင်ရွက်ပေးဖို့အကြံပြုလိုပါတယ်
။ဒီလိုပူးပေါင်းဆောင်ရွက်မှုအားနည်းနေတဲ့အပေါ်ကော်မရှင်အနေနဲ့အဖြေရှာဖို့အတွက်လည်းသူကတိုက်တွန်းသွားခဲ့ပါတယ်။ပူအောင်ဆောင်ရွက်မှုနဲ့တုံ့ပြန်မှုအားနည်းတဲ့ဌာနတွေကတော့ကာကွယ်ရေးဝန်ကြီးဌာန၊စစ်မှုဝန်ကြီးဌာန၊စီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာန၊အာကစားနဲ့ကျန်းမာရေးဝန်ကြီးဌာန၊နိုင်ငံခြားရေးဝန်ကြီးဌာန၊သမရယုံဝန်ကြီးဌာနတွေဖြစ်တယ်လို့ဆိုပါတယ်။တုံ့ပြန်မှုအားနည်းတဲ့တိုင်းဒေသကြီးပြည်내အစိုးရတွေထဲမှာရန်ကုန်တိုင်းဒေသကြီး၊မန္တလေးတိုင်းဒေသကြီး၊ရခိုင်ပြည်နယ်၊ရှမ်းပြည်နယ်၊ပဲခူးတိုင်းဒေသကြီး၊စကိုင်းတိုင်းဒေသကြီးတို့ပါဝင်လျက်ရှိပါတယ်။ကော်မရှင်အနေနဲ့စုံစမ်းစစ်ဆေးတဲ့အမှုတွေမှာကလေးသူငယ်နဲ့ပတ်သက်တဲ့အမှုတွေ၊တငယ်မရိမှုတွေ၊စတဲ့အမှုအရေးအတွက်အလွန်နှဲပါတဲ့အပေါ်ထောက်ပြမှုတွေရှိပါတယ်။ဒီလိုအမှုတွေကိုလာတိုင်မှလက်ခံတာမဟုတ်ဘဲတီးခြားစုံစမ်းစစ်ဆေးဖို့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ဦးထေးဦးကထောက်ပြသွားခဲ့ပါတယ်
။ကျေပြန့်လာနေတဲ့လူခွေချိုးဖောက်မှုများကိုကော်မရှင်ကနေဦးဆောင်ဦးရွက်ပြုပြီးတော့စုံစမ်းစစ်ဆေးဆောင်ရွက်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်။မရိမှုများတငယ်မရိမှုများဟာများပြားလျက်ရှိနေပါတယ်ဒီကိစ္စတွေဟာဘာကြောင့်ဖြစ်လဲဆိုတာစိတ်ထင်ရာတွေပြောနေကြမယ်အစားတည်တည်ချာချာစုံလန်းစစ်ဆေးဖို့လိုပါတယ်ဘာကြောင့်ဖြစ်ရလဲဆိုတာတိမှမှန်ကန်ထိရောက်တဲ့တားဆီးကာကွယ်မှုများပြုလုပ်နိုင်မှာဖြစ်ပါတယ်ဆိုတင်ပြခြင်းပါတယ်
လူခွင့်ရေးလှုပ်ရှားသူတွေဘက်ကလည်းကော်မရှင်ရဲ့2018အစီရင်ခံစာအပေါ်မှာကြိုဆိုခဲ့ကြပါတယ်လူခွင့်ရေးလှုပ်ရှားသူတူဖြစ်တဲ့ဦးအောင်မျိုးမင်းကတော့ကော်မရှင်ရဲ့လုပ်ငန်းတွေတည်ထက်ပုံမအောင်မြင်နိုင်ဖို့တည်ဆဲကော်မရှင်ဥပဒေကိုပြင်ဆင်ပေးပြီးအလွှာဆုံးလူတွေပါဝင်နိုင်ဖို့အတွက်စ조사ဆောင်ရွက်တင်တယ်လို့ထောက်ပြခဲ့ပါတယ်
။ဟိုကော်မရှင်ကိုတိုးတက်ဖို့အတွက်ဒီအလွှာဆုံးပါဖို့လိုအပ်တယ်ဆိုတော့ဒီအစိုးရဌာနဟောင်းကလူတွေပါတာအလွှာဆုံးမှာပါတဲ့ကိစ္စကိုပြန်ကြည့်မယ်ဆိုရင်အမျိုးသားလူခွင့်ရေးကော်မရှင်ဥပဒေကိုမှသွားပြီးတော့မူတည်နေတယ်။ ဥပဒေမှာဒီလိုမျိုးရွေးချယ်မှုဘုတ်အဖွဲ့ရှိတယ်။ရွေးချယ်မှုဘုတ်အဖွဲ့ကနေရွေးချယ်ထားတဲ့သူကိုပဲနိုင်ငံတော်သမရခန့်အပ်တဲ့ဟာမျိုးရှိတယ်။ဒါပေမဲ့အဲရွေးချယ်မှုဘုတ်အဖွဲ့ကဘလို့လူတွေကိုစံနမူနာထုံးနဲ့ရွေးချယ်မလဲဆိုတာကိုလည်းအတိပေးတာမရှိဘူး။အဲ့တော့ဒါကြောင့်မလို့ပုံမအားကောင်းပြီးအလွှာဆုံတဲ့အတူတူအမျိုးသမီးတွေလည်းပါဝင်မယ်။တိုင်းရင်းသားတွေလည်းပါဝင်မယ်။လူငယ်တွေလည်းပါဝင်ပြီးတော့နောက်တကျွမ်းတဲ့သူတွေပါဝင်နိုင်မှုအတွက်ကဒီဥပဒေကိုပြောင်းဖို့လိုအပ်ပါတယ်။အဲ့တော့ဥပဒေရဲ့ဖွဲ့စည်းပုံပြောင်းလဲမှုရွေးချယ်မှုပုံစံတွေပြောင်းလဲမှုကမဖြစ်မနေလိုအပ်မှာဖြစ်ပါတယ်
။ဒီနေ့ပြည်တော်စုလွှတ်တော်ကကိုယ်စားလှယ်အများစုကတော့မူရစေးပြဿနာကြောင့်ထောင်တွင်းအကျဉ်းချခံရတဲ့ကိစ္စတွေကိုထောက်ပြကြတာများပါတယ်။ဒီပြင်ပညာပေးလုပ်ငန်းတွေတိုးတက်လှုပ်ဆောင်ဖို့အတွက်လည်းထောက်ပြကြတာတွေရှိပါတယ်ရှင်။
ရရှိများရှင်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကနှစ်ပတ်လည်အစည်းအခမ်းစာလွှတ်တော်ကိုတင်ပြရမှာတိုးတက်မှုတချို့ရှိတယ်လို့လက်ခံအတိအမှတ်ပြုခဲ့ကြသလိုအားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါတယ်။အာဏာပိုင်တွေထိမ့်သိမ်းထားစဉ်သိဆုံးမှုတွေကအစအရွယ်မရောက်သေးသူတွေလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေအစုံလူခွင့်ရေးပြဿနာပေါင်းစုံကိုကော်မရှင်အနေနဲ့ဒီထက်ပိုပြီးထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့လူခွင့်ရေးကော်မရှင်အပေါ်ဘာတွေမျှော်လင့်ထားပြီးဘာတွေဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါသလဲဆိုတာတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာမှာတော့မန္တလေးတိုင်းဒေသကြီးနဲ့မကွေးတိုင်းဒေသကြီးတွင်မှဒီနှစ်ရဲ့အတွင်းဆက်လီတိမ်မောက်မှုဖြစ်ပွားတာကြောင့်အနည်းဆုံးလူ16ဦးသေဆုံးပြီးတော့လူ50ကျော်ပျောက်ဆုံးနေပါတယ်။အခင်းဖြစ်ပွားမှုနှစ်ခုလုံးမှာတော့ပျောက်ဆုံးနေသူတွေကိုဒေသခံအာဏာပိုင်အဖွဲ့တွေမိသက်နဲ့ပရဟိတအဖွဲ့တွေကဆက်လက်ပြီးတော့ရှာဖွေနေစေဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဆက်လေတိမ်မောက်ပြီးလူသေးပျောက်ဖြစ်ပွားခဲ့တဲ့နေရာတွေကတော့မန္တလေးတိုင်းဒေသကြီးမလိုင်မြို့နယ်ဇီတော်ဆယ်နဲ့မကွေးတိုင်းဒေသကြီးရေနံချောင်းမြို့နယ်ကအေရော်ရီမြစ်တွင်မှဖြစ်ပါတယ်။မန္တလေးတိုင်းဒေသကြီးမလိုင်မြို့နယ်ဇီတော်ဆယ်မှာဆက်လေတိမ်မောက်ခဲ့တာကတော့ဒီကနေ့မနက်ခင်းပိုင်းမှာဖြစ်ပြီးအခင်းဖြစ်ပွားတာနဲ့တည်ဆုံမှုအခြေအနေကိုနှထိုးကြီးမြို့နယ်ကဒူးအုပ်ချုပ်ရေးမှူးကအခုလိုပြောပါတယ်။ဟော
ကျွန်တော်တို့မနက်၈နာရီခွဲလောက်ဒီလေမှောက်သွားတာပေါ့ကနဦးတရင်ရတော့သူတို့ကရေလဲဖရားရောက်မှာဖရားအနေကစားတင်သွားတာရေလဲဖရားမရောက်ခင်မှာဒီလေမှောက်သွားတာပေါ့ကျွန်တော်တို့နေ့လည်းရထားတဲ့တရင်ပေါ့နော်ပါသွားတာကလေသမားနဲ့ဆိုစုစုပေါင်း25ယောက်မှာကျွန်တော်တို့ဖြာတွေ့တဲ့ဓာတ်ပေါ်ဒီကအကြာ1ယောက်မ9ယောက်ပေါ့နော်ပျောက်ဆုံးတာကအကြာ5ယောက်မ10ယောက်စုစုပေါင်း15ယောက်ရှိတယ်ကျွန်တော်တို့မြို့နယ်ကအုပ်ချုပ်ရေးမှုရဲ့လုံးနဲ့မိသက်ပြင်းစီမိသက်ဒါတွေကကယ်ဆယ်ရေးတွေလုပ်နေပေါ့အကျန်တဲ့ဟာလဲကျွန်တော်တို့ရှာစဲပဲဗျ
တည်ဆုံးသူတွေဟာမြစ်သားမြို့နယ်ဟောင်းနှွက်ကျွရကဖြစ်ကြောင်းပြောပါတယ်ဇီရောဆယ်ဟာမလိုင်နထိုးကြီးမြစ်သားဝမ်းတွင်စတဲ့မြို့နယ်တွေနဲ့ဆက်ဆက်တည်ရှိနေတာဖြစ်ပါတယ်မကွေးတိုင်းဒေသကြီးအတွင်းဆက်လေတိမ်မောင်းမှုကတော့အင်ကာနဲ့ညနေပိုင်း3နာရီလောက်ကရေနံချောင်းမြို့နယ်မန်မြေကျွရအုပ်စုဖရဲကျွန်းကျွရအနီးမှာဖြစ်ပွားခဲ့တာပါဒီအခင်းဖြစ်ပွားခဲ့တာကိုမန်မြေကြီးရွာအုပ်ချုပ်ရေးမှူးဦးမျိုးစောတန်းကအခုလိုပြောပါတယ
်။မနေ့ကညနေ3နာရီကျော်ပစ်တာကကျုံးပြဒနာလေးရှိတယ်။ကျုံးပြဒနာပြင်းရတယ်။တစ်ခါကနေမှဝိုင်းဝဲလိုက်လို့တော့မှသူ့ပြီးဆက်လို့ပေါက်ပါ6လောက်တော့ပြီ။မတွေ့ရ38ဟုတ်။အတွင်းထဲကိုအိမ်ဆောင်နေကိစ္စရယ်ပြဒနာဖြစ်နေကြောင်းတစ်နှစ်ကျော်လောက်ခင်ခင်မရှိဘဲနဲ့အိမ်မရှိသေးတာနဲ့ပြည်ပြုံးဖြစ်ကြတာပေါ့အတက်သွားတော့ကြ။
ရှင်နံချောင်းမြို့နယ်ကကန္တာရွာသားတွေဟာဖရဲကျွန်းရွာပိုင်မြေမှာလာရောက်နေထိုင်နေဆိုပြီးကျွန်းမြေပိုင်ဆိုင်မှုနဲ့အငင်းပွားနေကြရကမနေ့ကတော့ဖရဲကျွန်းရွာသားတွေဟာကန္တာရွာဘက်ကိုတွားရောက်ပြီးနေဟင်းချို့ကိုဖျက်ဆီးရကအ ုပ်စုနှစ်ခုကြားခိုင်ရန်ဖြစ်ပွားခဲ့ကြောင်းနဲ့ဖဲကျွန်းရွာသားတွေဆက်လီနဲ့ထွက်ပြေးစဉ်တိမ်ပေါက်ခဲ့တာဖြစ်ကြောင်းသတင်းတွေထွက်ပေါ်နေပါတယ်။မန်မြေကြီးရွာအုပ်ချုပ်ရေးမှူးကတော့လောလောဆယ်ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေပြီးဒီအခင်းဖြစ်ပွားပုံကိုစုံစမ်းနေသေးတာဖြစ်ကြောင်းပြောပါတယ်။ရေနံကြောင်းမြို့နယ်မိသက်တပ်ဖွဲ့ကိုမေးမြန်းရမှာတော့လူ၈ယောက်သေဆုံးပြီး၃၈ယောက်ပျောက်ဆုံးနေတာကိုအတည်ပြုပြောဆိုပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုတော့နိုင်ငံတကာသတင်းလွှာဘက်ကိုအလှည့်ပေးကြအောင်ပါရှင်။သမ္မတဒေါ်နယ်ထရမ့်ကအပြင်အထံဝေဖန်ထိုးတဲ့ခံနေရသူတွေထဲမှာပါတဲ့မင်းနီဆိုတာပြည်နယ်အောက်လွှတ်တော်အမတ်အီလ်ဟန်အိုမာကလူမျိုးရေးခွဲခြားမှုနဲ့လူကျန်ဆွတ်ဆွဲချက်တွေကိုထိတ်တိုက်ရင်ဆိုင်ကြဖို့သူ့ကိုထောက်ခံတဲ့သူတွေကိုတိုက်တွန်းလိုက်ပါတယ်။တစ်ချိန်တည်းမှာပဲ2020ပြည်နှစ်သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ကိုအနိုင်ရဖို့အတွက်ဆက်ပြီးတော့အာရုံစိုက်ကြဖို့ကိုလည်းပြောပါတယ်။ Brian Patton ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်တော်စုကမွတ်စလင်တွေရဲ့အခွင့်အရေးတွေဆက်ပြီးလှုပ်ဆောင်သွားမယ်လို့အင်္ဂါနေ့ကဝါရှင်တန်ဒီစီမှာလှုပ်တဲ့မွတ်စလင်ကော့ကတ်စ်ညီလာခံမှာအောက်လွှတ်တော်မတ်အီလန်အိုမာကအခိုင်အမာပြောသွားပါတယ
်။ Because if we don't fully confront it and
ကျွန်တော်အပြည့်အဝထိတ်တန့်ရင်ဆိုင်ရင်လူတွေကိုမတွန်းဘူးဆိုရင်နောက်ထပ်မျိုးဆက်တစ်ဆက်နှစ်ဆက်အထိဒီနေရာမှာပဲပြိမိနေမှာပါ။
အောက်လွှတ်တော်မတ်တွေဖြစ်ကြတဲ့နောက်ထပ်အမေရိကန်မွတ်စလင်တူဖြစ်သူရရှိဒတ်တလီ၊ Alexandria Ocasio-Cortez ၊ Ayanna Presley တို့နဲ့အတူမစ္စအိုမာကိုလည်းမျိုးကြီးစိတ်မှန်စကားတွေပြောတယ်ဆိုပြီးဒေါ်နယ်ထရမ့်ကပြစ်တင်ဝေဖန်ထားတာပါသူတို့ရဲ့မူရင်းနိုင်ငံတွေစုကိုပြန်သွားတင်တယ်လို့လည်းဒေါ်နယ်က Twitter မှာရေးထားပါတယ်အဲ့ဒီလေးဦးထဲမှာဆိုမာလီနိုင်ငံကနေဒုက္ခသည်တူအဖြစ်အမေရိကန်ကိုရောက်လာတဲ့ Miss Omar တယောက်ပဲဒီနိုင်ငံမှာမွေးတဲ့သူမဟုတ်တာဖြစ်ပြီးဒေါ်နယ်ထရမ့်ရဲ့အပြင်းထန်ဆုံးထိုးနှက်မှုတွေကိုအဓိကခံရသူပါ2017စက်တင်ဘာလ17ရက်ကျန်းဖက်ဝါရဆွဲတိုက်ခိုက်ခံရမှုတွေအမေရိကန်ကိုအပြစ်တင်တယ်ဆိုပြီးမကြာသေးခင်ကမဲဆွယ်စည်းဝေးမှုတစ်ခုမှာဒေါ်နယ်ထရမ့်က Miss Omar ကိုဆွဆွဲပါတယ်အကြောင်းကတော့တိုက်ခိုက်မှုမှာပါတဲ့မွတ်စလင်တွေကိုမစ်ဆိုမာကလူတို့ကတခုခုလုခဲ့တယ်ဆိုတာတော့ပြောထားဘူးလို့ပါ။သမရကအဲ့လိုပြောတဲ့အခါတက်လာတဲ့လူတို့ကဆန်ဟာဘက်ဆိုပြီးတော့អော်ကြပါတယ်။ဒီဘော်လာက Twitter မှာမစ်ဆိုမာရေးခဲ့တာတခုကြောင့်လည်းအငင်းပွားပွဲဖြစ်ခဲ့ရပါသေးတယ်။ချမ်းသာတဲ့ American Jew အလူရှင်တွေဟာဣသရေလဆိုင်ရာ American မူဝါဒပေါ်လွှမ်းမိုးမှုတိတ်ကြီးတယ်လို့ရေးခဲ့တာပါ။ဒီဘော်ဒီမိုကရက်တွေကရော Republican တွေကပါဝေဖန်တာခံရပြီးတဲ့နောက်မစ်ဆိုမာကပြန်တောင်းပန်ပါတယ်။တနင်္လာနေ့ကအင်ဖြူတော်မှာပါကစ္စတန်ဝန်ကြီးချုပ်နဲ့တွေ့တဲ့အချိန်ဒီအမျိုးသမီးအမတ်၄ဦးကိုသမ္မတထရမ့်ကထပ်ပြီးဝေဖန်ပါတယ်
။ Well I think they're very bad for our country. I really think they must hate our
country. သူတို့ကကျွန်တော်တို့တမ်းပြည်ပေါ်သိတ်ကိုဆိုးလွန်းနေလို့ကျွန်တော်ထင်တယ်။နိုင်ငံကိုသူတို့မုန်းတီးနေတာဖြစ်မဲ့
။သမ္မတကဝေဖန်တာတွေခံရပြီးတဲ့နောက်အခုမဲဆန်ဒါနဲ့မီနီဆိုတာကိုပြန်သွားတဲ့ Miss Omar ကိုထောက်ခံသူတွေကတခဲနဲ့အားပေးကြိုဆိုကြပါတယ်။အင်္ဂါနေ့ကပွဲကိုတက်သူတွေတဲ့တူဦးကတော့ဤရစစ်ပွဲမှာကြဆုံးသွားတဲ့ပါကစ္စတန်ရွယ်ဘွားအမေရိကန်စစ်သားတဦးရဲ့ဖခင်ဖြစ်သူခီဇာခန်ပါသူဟာသမ္မတထရမ့်ရဲ့မွတ်စလင်စံကြီးရဲ့ပြောဆိုချက်တွေပေါ်2016ဒီမိုကရက်ပါတီညီလာခံမှာဝေဖန်ခဲ့သူလည်းဖြစ်ပါတယ
် World and this nation looks up to you to lead you have been chosen
ဘာကြီးနဲ့ဒီနိုင်ငံကခမည်းရဲ့ဦးဆောင်မှုကိုမျှော်လင့်နေပါတယ်ခမည်းဟာအရွေးချယ်ခံထားရသူပါခမည်းရဲ့ခေတ်ကာလကခမည်းကိုရေးထားပြီးပါပြီ
သူဟာမွတ်စလင်ဖြစ်တာကြောင့်အစ္စလာမ်ရဲ့အကြံဖက်ဝါဒီတွေနဲ့အစွန်းရောက်ဝါဒီတွေပဲရိနေလို့လူတွေကယူဆကြတဲ့ပေါ်သိစိတ်ပြက်မိတဲ့အကြောင်း Miss Omar ကပြောပါတယ
် As Muslim legislators we are constantly being asked to
မွတ်စလင်ဖြစ်သောအမတ်တွေဖြစ်တဲ့ကျမတို့ဟာတခြားလူတွေကိုမမေးတဲ့ကိစ္စတွေကိုအမြဲအမေးခံနေရပြီးအချိန်တွေအလဟတာဖြစ်နေရပါတယ
်ဒီအမျိုးသမီးတို့တော်အမတ်တွေကိုသမရရဲ့ဝေဖန်ချက်အများစုဟာမှားတယ်ဒါမှမဟုတ်လှဲ့တာတွေဖြစ်နေတယ်လို့လိလာစုတွေကပြောပါတယ်ဒါဟာ2020သမရရွေးကောက်ပွဲမတိုင်ခင်သူ့ကိုထောက်ခံသူလူပြူတွေကိုလှုံ့ဆော်ဖို့ရည်ရွယ်တာလို့သုံးသပ်ကြပါတယ်ခင်ဗျာ
ကိုချေချော်သိမ့်ပါရှင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးစာလိုက်ကနေဝေဖန်ကြံပေးစာရီပေးပို့လို့ရင် VOA American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့ဥကြောစံတာရဲ့မြန်မာရေးတုံသက်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
တိုက်ပွဲဟာဒီနား6လအတွင်းမှာကို23ဆလောက်ကျေပြန့်လာတယ်။မြေတိုင်းလူတွေပဲဖြစ်နေတယ်ဖြစ်တဲ့အခါမှာ
နိုင်ငံရေးလမ်းကြောင်းပိတ်နေတဲ့ရခိုင်ငင်းငယ်ရေးအလားအလာဆိုတဲ့အကြောင်းအရာပေါ်မှာပြည်သူ့လွတ်တော်ဆိုင်ရာမြေပုံမြို့နယ်ကိုယ်စားလှယ်ဥဖေတန်းနဲ့ဥကြောစံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်အားကစားသတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။တုတ်ကွေးယောဂကာကွယ်ဈေးကိုထိုးထားသည်ဖြစ်စေမထိုးထားသည်ဖြစ်စေကိုခံစွမ်းအားကောင်းမွန်နေဖို့ကသာပို့ပြီးတော့အရေးကြီးရာကြောင့်အခုလိုတုတ်ကွေးအဖြစ်များနေတဲ့အချိန်မှာကိုခံစွမ်းအားကောင်းမွန်အောင်ဂရုစိုက်နေထိုင်သင့်တဲ့အကြောင်းကိုဒေါက်တာတန့်စောကဒီတစ်ပတ်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ဇူလိုင်လထဲမှာတုတ်ကွေးယောဂါဟာပြန်ပြီးခေါင်းထောင်လာနေပါတယ်။ရာသီတုတ်ကွေး H1N1 ကြောင့်အသက်သေဆင်းရသူတွေဟာမြန်မာတနင်္ဂနွေတိုင်းတာနဲ့ကြည့်မယ်ဆိုရင်အရေးအတွက်30ကျော်အထိရှိလာနေပါပြီ။တုတ်ကွေးဖျက်နာတံကိုခန်းစားနေရသူတွေဟာလည်းအများပြားရှိနေတာကိုတွေ့ရပါတယ်။တုတ်ကွေးကာဝယ်ဈေးမထိုးလိုက်ရသေးတဲ့သူတွေကတချို့ဟာလည်းအခုအချိန်မှာကာဝယ်ဈေးထိုးဖို့ပြင်ဆင်နေကြတာပါ။ဒီရာသီအချိန်ကာလမှာတုတ်ကွေးယောဂါကာဝယ်ဈေးကိုထိုးထားသည့်ဖြစ်စေမထိုးထားသည့်ဖြစ်စေမိမိတို့ရဲ့ကိုယ်ခံစွမ်းအားကိုကောင်းမွန်နေအောင်ကြိုးစားနေထိုင်စားသောက်သင့်တယ်လို့အာဟာရဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဒဝင်းမြင့်ကအခုလိုပြောပါရစေ။အ
ဓိက main ကတော့ပေါ့နော်ဗီတာမင် C ပေါ့နော်ဗီတာမင် C များများပါတဲ့အစားအသောက်တွေကျွန်တော်တို့နေ့တိုင်းစားသောက်ပေးဖို့အရေးကြီးပါတယ်။ပြီးတဲ့ခါကျတော့နောက်တစ်ခုကတော့ကျွန်တော်တို့ကိုယ်ခံစွမ်းအားတွေကိုတက်စီတာကတော့အသားဓာတ်လို့ခေါ်တဲ့ protein ဓာတ်ရဲ့နောက် zinc ဓာတ်လို့ခေါ်တဲ့နော်အစားပေါ့နော်သတ္တုဓာတ်တစ်မျိုးရှိပါတယ်။ဒီဓာတ်တွေကိုသာများများသာစားနိုင်ခဲ့မယ်ဆိုရင်ကျွန်တော်တို့ကိုယ်ခံစွမ်းအားတွေကောင်းနေမယ်ဆိုလို့ရှိရင်ဒီလိုမျိုးတုတ်ကွေးယောဂါတွေအားလုံးကိုကာကွယ်နိုင်မှာဖြစ်ပါတယ်လို့လည်းပြောချင်ပါတယ်
။ကိုယ်ခံစွမ်းအားကောင်းမွန်အောင်နေထိုင်တဲ့နေရာမှာဗီတာမင် C ဓာတ်အသားဓာတ်နဲ့ zinc ဓာတ်တွေပါဝင်အောင်စားသောက်ပြီးအေးဝအောင်အိပ်ပေးဖို့လိုတယ်လို့သိရပါတယ်။ဗီတာမင် C ပရိုတင်းအသားဓာတ်နဲ့ zinc အာဟာရဓာတ်တွေလုံးလုံးလောက်လောက်ရရှိအောင်ဘလို့အစားအစာတွေကိုရွေးချယ်စားသုံးပေးဖို့လိုပါလေလို့မေးကြည့်တဲ့အခါဒေါက်တာဒဝင်းမြင့်ကအခုလိုပြောပါတယ်
အဲ့တော့ဗောနော်ဗီတာမင် C အများဆုံးပါတာကတော့ကျမတို့ဥပမာဆိုလို့ရှိရင်ဗောလိမ္မော်သီးတို့ရှောက်သီးတို့နောက်ပြီးတော့မှနော်ဆန်ကစ်သီးတို့နော်ဒီလိုမျိုးလေးတွေဗောအရွက်ထဲမှာဆိုလို့ရှိရင်လေကင်မွန်းချင်ရွက်တို့နောက်ပြီးတော့မှစာဗောချင်မောင်ရွက်တို့ဒါလိုမျိုးတွေအားလုံးကဆိုရှင်ဗီတာမင် C တွေလည်းပါတဲ့အတွက်ကြောင့်ဒါကျမတို့မြန်မာလူမျိုးတွေအနေနဲ့လွယ်လွယ်ကူကူပဲစားသောက်လို့ရပါတယ်နောက်ပြီးတော့မှတက်ကွေးတွေဖြစ်နေတဲ့အတွက်ကြောင့်ကျမတို့စွပြုတ်ရည်များများဗောနော်စွပြုတ်ရည်တောက်တဲ့ခါမှာလည်းဒီလိုပဲချက်စွပြုတ်လေးလုပ်လိုက်ပြီးတော့မှကြောက်ဖြုန်သီးလေးထည့်တာမျိုးနော်နောက်ပြီးကင်မွန်းချင်ရွက်လေးခတ်တာမျိုးဆိုဒါမျိုးဆိုလို့ရှိရင်ကျမတို့တွေကဗီတာမင် C လည်းပါသွားမယ်ပြီးရခါကျအသားဓာတ်လည်းပါသွားမယ်ပေါ့နော်အဲ့တော့ zinc ဓာတ်ကိုပို့လို့ချင်တယ်ဆိုတော့ကျမတို့အခုချိန်မှာမြင်းများပေါက်တဲ့ပဇွန်နေပေါ့နော်ပဇွန်နေဆိုလို့ရှိရင်ဒါမြင်းများတုံးပြီးတော့မှစပြုတ်ရည်လေးလုပ်လိုက်မယ်ပဇွန်နဲ့ကင်မွန်းချင်ရည်လေးကြော်လိုက်မယ်ဆိုလို့ရှိရင်ဒါတော်တော်လေးကိုလည်းစားကောင်းတဲ့အရာလည်းဖြစ်မယ်နောက်ပြီးတော့မှကိုယ်ခံစွာအားတွေလည်းသက်စေမယ်ပြီးလို့ရှိရင်တုတ်ကွေးယောဂါကိုလည်းကာကွယ်နိုင်မှာလို့လည်းကျမပြောချင်တယ်ပေါ့နော
်အကြောင်းမျိုးမျိုးကြောင့်တုတ်ကွေးယောဂါကာဝယ်ဆေးမထူထားတဲ့သူတွေအနေနဲ့လည်း H1N1 ကူးစက်ခံရနိုင်မလားဆိုပြီးဆိုရင်ပူဝင်နေကြတာပါကဝစီထူထားသည့်ဖြစ်စေမထူထားသည့်ဖြစ်စေကိုခံဆွမ်းအားကောင်းမွန်နေအောင်နေထိုင်နိုင်ဖို့သာပူပြီးရေးကြည့်တာကြောင့်ကိုခံဆွမ်းအားကောင်းစေမယ့်အစားအစာတွေကိုရွေးချယ်စားသောက်ပြီးအရေးဝအောင်အိပ်ဖြစ်တယ်လို့ကျောင်းသားတဦးဖြစ်သူကိုကောင်းသက်ဟင်းကအခုလိုပြောပါတယ
်စားတာတောက်တာကတော့ကျွန်တော်နေ့တိုင်းဘယ်လိုပြောမလဲအသီးအရက်များများစားတယ်ကျွန်တော်ထမင်းစားရပြီပေါ့ကျိုးစရာတွေ့ရင်တော့မှမုံလောက်ညီတို့ပါလို့မဟုတ်အသီးအရက်စားတာရှိတယ်ကျွန်တော်ကအရင်ကမျက်မှန်နေပါတက်ကတော့ကျွန်တော်အဲ့လိုအရွက်အစိမ်းတို့ပါအသီးအရက်စားတယ်အဲမုံလောက်ညီတို့ပါမုံလောက်ညီတို့ပြင်မြင်ခွာရတို့အဲ့လိုမျိုးပါလေထမင်းနဲ့စားရခါကျရင်စားပြီးပြီးရင်တခြားဘယ်လိုပြောမလဲအတီးရပေါ့ပန်းတီးလို့အဲ့လိုမျိုးစပြည့်တီးလို့စားရှိတယ်ပြီးရင်အစားကိုတော့ပုံမှန်တော့စားတာပေါ့
တကွေရောကကူးဆက်မခံရအောင်ကူးဆိုင်တဲ့နေရာမှာကိုခံဆွမ်းအားကောင်းမွန်နေအောင်နေထိုင်မှုလူသူလက်ကိုဆက်ပြနဲ့မကြာခဏဆေးကြောတန့်စင်ပေးဖို့ကလည်းအရေးကြီးပါတယ်။ဆက်ပြမရနိုင်တဲ့အခြေအနေတွေမှာဆိုရင်ဟန်းကျယ်လူမျိုးလက်တန့်စင်ဆေးရည်တွေကိုအသုံးပြုပြီးလက်တန့်ရှင်ရည်ကိုကူးဆိုင်တင်တယ်လို့ဒေါက်တာဒေါ်ဝင်းမြင့်ကပြောပါတယ်
။ပိုးတွေကပေါ့နော်။ဗိုင်းရပ်စ်ပိုးတွေကနေရာအနက်မှာရှိတဲ့အတွက်ကြောင့်ကျွန်မတို့တွေကတခုခုကင်ပြီးပြီဆိုလက်ဆေးဖို့အရေးကြီးပါတယ်။အဲ့တော့လက်ဆေးတဲ့နေရာမှာလည်းဒီလိုပါပဲ။ကျွန်မတို့ဆက်ပြနဲ့ရည်နဲ့လက်ဆေးမှလက်ဆေးတာမဟုတ်ပါဘူး။အခုဖြစ်မှာဆိုရှင်ကျွန်မတို့ဟန်းကျယ်တွေအများကြီးထွက်နေပြီပေါ့နော်။အဲ့လိုဟန်းကျယ်လေးနဲ့လက်ဆေးလိုက်မယ်။အစားတောက်စားကနေမှလည်းဟန်းကျယ်လေးနဲ့စားပြီးလက်ဆေးလိုက်ပြီးတော့မှစားတောက်မယ်ဆိုလို့ရှိရင်ဒါကျွန်မတို့ခန္ဓာကိုယ်တော်တော်လေးလေးဟိုကာကွယ်ပြီးသားဖြစ်သွားမှာပါ
။လူထုတဲတဲ့နေရာတွေကိုသွားတော့မယ်ဆိုရင်နှာခေါင်းဆီးတွေကိုတက်ဆင်ပြီးသွားတာဟာတကွေးယောဂကာဝေးရေးကိုအထောက်အကူဖြစ်စေမှာပါ။ကိုယ်ခံစားနေတဲ့သူတွေနဲ့နာတာရှည်ယောဂဝေနာခံစားနေရတဲ့သူတွေအနေနဲ့ကတော့လူထုတဲတဲ့နေရာတွေကိုတက်နိုင်တမျှမသွားပြစ်အောင်ရှောင်ကျဉ်သင့်တယ်လို့ဒေါက်တာဒဝင်းမြင့်ကအကြံပေးပါတယ်
။ကျွန်တော်တို့က max လေးတွေတော့တက်ပေးပါတော့။ဒီလိုနှာခေါင်းဆီးလေးတွေတက်ပေးဖို့အရေးကြီးပါတယ်။ max လေးတွေမဝယ်ဖြစ်ဘူးဆိုလို့ရှိရင်လည်းချောင်းဆိုးတဲ့အခါမှာပဲဖြစ်ဖြစ်ပေါ့နော်။အဲ့လိုတွေအချိန်မှာဆိုရှင်ကျွန်တော်တို့တွေကဒီလိုမျိုးအဝတ်လေးတွေနဲ့ပိတ်ပြီးတော့မှချောင်းဆိုးလို့လည်းရပါတယ်ပေါ့နော်။နောက်တစ်ခုကတော့ဒီအချိန်မှာဆိုလို့ရှိရင်ဒါတက်ကွေးယောဂအများဆုံးဖြစ်တဲ့ကာလဖြစ်တဲ့အတွက်ကြောင့်မလို့ကလေးငယ်တွေပေါ့နော်။နောက်ပြီးတော့မှကိုခံစွာအနှကိုကလေးကနည်းနေတဲ့သူတွေနောက်ပြီးတော့မှကင်ဆာယောဂါကုထုံးတွေကိုယူထားတဲ့သူတွေအားဆိုရှင်လူများများသောနေရာတွေကိုမသွားသင့်ပါဘူးလို့လည်းအကြံပြုချက်ပါတယ်ဒီလိုချိန်ကတော့ကျမတို့အိမ်ထဲမှာပဲဖြစ်ဖြစ်ပေါ့နော်အလုပ်ထဲမှာပဲဖြစ်ဖြစ်နေတာကတော့ပို့ပြီးတော့မှလည်းလုံခြုံပါတယ်ပြီးရက်ခါကျတော့ယောဂါကုဆက်မှုလည်းအနည်းဆုံးခံရမယ်လို့လည်းကျမတို့ပြောချက်ပါတယ်လို့နော
်တုတ်ကွေးယောဂါကာဝေးဈေးကိုထိုးထားသည်ဖြစ်စေမထိုးထားသည်ဖြစ်စေကိုခံဆွမ်းအားကောင်းမွန်နေဖို့ကသာပို့ပြီးအရေးကြီးတာကြောင့်အခုလိုတုတ်ကွေးအဖြစ်များနေတဲ့အချိန်မှာကိုခံဆွမ်းအားကောင်းမွန်အောင်ကုဆိုင်နေထိုင်သင့်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါတုတ်ကွေးအဖြစ်များနေတဲ့အချိန်မှာကိုခံဆွမ်းအားကောင်းအောင်ဂယုဆိုင်နေထိုင်သင့်တဲ့အကြောင်းကိုဒေါက်တာတန်ဆောကစူးစီးတင်ပြပေးထားတာကိုနားဆင်ခဲ့ကြရတာပါအခုတော့ဥကြောစံသားရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီမိုကရေစီနီးကြကြရေကောက်တင်မြှောက်ထားတဲ့ပြည်ထောင်စုလွှတ်တော်ဟာပြည်ထောင်စုအရေးဖြစ်တဲ့ရခိုင်အရေးကိုအရေးတည်ယူဆွေးနွေးအဖြစ်ရှာဖို့ဘာကြောင့်ပြက်ကွက်နေပါသလဲလွှတ်တော်ကသာတကယ်အလေးထားဆောင်ရွက်မယ်ဆိုရင်အဆင်ပြေအောင်မြင်နိုင်တဲ့အလားအလာရှိတယ်လို့ပြည်သူ့လွှတ်တော်ဆိုင်ရာမြေပုံမြို့နယ်ကိုယ်စားလှယ်ဦးဖေတန်းကဆိုပါတယ်အသေးစိတ်ကိုတော့ဦးဖေတန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါတယ်ရှင
်ဦးဖေတန်းခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တက်မတော်နဲ့အေအေတွေတိုက်ပွဲရခိုင်တိုက်ပွဲအခြေအနေပဲဆိုရတော့ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလွှတ်တော်ကဘယ်လောက်ထိဖြည့်ရှင်းနိုင်မဲ့အလားအလာရှိသလဲဆိုတာကိုသိချင်တာပါဒါပေမဲ့လောလောဆယ်မှာစမေးချင်တဲ့မေးခွန်းကတော့အဲ့ဒီရခိုင်တိုက်ပွဲအခြေအနေဟာအခုအခါအရှိန်မြင့်လာသလားအရှိန်ရော့ကျသွားသလားသူတို့မဟုတ်ပုံမှန်ပဲဖြစ်နေသလားဆိုတာနည်းနည်းအကြံပြင်းခြုံငုံပြောပြပါခင်ဗျာ
ဟုတ်ကဲ့အစပရမတော့ဒီတက်တော်ကဝင်လာတာကပလဲဝါကအစပါပဲအဲ့နေရာတဝိုက်မှာပဲရသေးတော်ပုံကျွန်းကျောက်တော်အဲ့နေရာမှာဖြစ်နေတာကနောက်ပိုင်းမှာတော့မြောက်ဦးမင်းသားရေကိုအခုဆိုရင်အားမျိုးနဲ့ပြီးရောက်လာပါတယ်အဲ့ကြောင့်ဒီတိုက်ပွဲဟာဒီမှာ6လအတွင်းမှာကို23ဆလောက်ကျေပြန့်လာတယ်မိတိုင်းလူလူပဲဖြစ်နေတယ်ဖြစ်တဲ့အခါမှာလည်းရင်းနှုံးကတော့သူတို့အလေးအနက်တိုက်တယ်ဆိုတာကအခုကသူတို့ကစစ်ကြောင်းတွေကိုဟိုဝင်ပြီးတော့အင်းနဲ့အားနဲ့တိုက်လာတာတွေရှိတယ်။အရေးတပ်တွေကိုသူတို့ဒုံးကျည်တွေနဲ့ပြစ်တာတွေရှိကြတယ်။ရှုံပြီးတော့ပြောရရင်တော့တိုက်ပွဲဟာကျယ်ပြန့်လာတယ်။ပို့ပြီးတော့ပြင်းထန်လာတယ်။ပြည်သူတွေပို့ပြီးတော့ဒုက္ခကြောက်နေရတယ်လို့ကျွန်တော်အကြမ်းဖြစ်ပြောလိုပါတယ်
။တစ်ဖက်မှာလည်းအစိုးရကုစလေညီညာရေးအဖွဲ့နဲ့အေးပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ညီညာရေးစကားတွေပြောကြတာကန့်လန့်ကြတာကြားပါတယ်။အဲ့ဒါကဘယ်လောက်ထိရောက်ပါသလဲအဲ့တော့
ဟုတ်ကဲ့ကျွန်တော်တို့ကတော့အဲ့ဒါလည်းကြားပါတယ်ဒါပေမဲ့တကယ်တမ်းပြောရမှာကအေအေနဲ့အဲညမတက်မတော်ဖြစ်ပါတယ်ပြီးတော့ညမတက်မတော်ကစီကန်းချက်တွေကျူတင်တက်မှတ်ချက်တွေအေနဲ့အေအေကိုဆွေးနွေးတဲ့အခါမှာအေဟာရခိုင်ပြည်နယ်ထဲမှာနေလို့မရဘူးလိုင်ဂျာပြန်သွားမှပိုင်လက်ချက်ထိုးနိုင်မယ်ဆိုတာမျိုးနောက်ပြီးတော့အေအေကိုအကျန်းဖက်အပွဲတက်မှတ်တယ်အေအေခေါင်းဆောင်တွေကိုအကျန်းဖက်ခေါင်းဆောင်ဖြစ်တရားစွဲတယ်အဲ့ဒါလိုကျူတင်စီကန်ချက်တွေနဲ့ပေါ့နော်လွှမ်းမိုးနိုင်တဲ့အဲဒီလူရက်တွေနဲ့အဲလုပ်နေတဲ့အခါမှာဒါတယောက်နဲ့တယောက်ဆွေးနွေးဖို့လက်တွန့်လာတယ်မဖြစ်နိုင်တဲ့အခြေအနေမျိုးရောက်လာတယ်အဲဒါကြောင့်တပ်မတော်ကဒီစီကန်ချက်တွေမတတ်မှတ်ပဲနဲ့ညီကိုချင်းပဲအဖွဲ့နဲ့ဖြစ်ဖြစ်ဒီခိုင်းပြည်နယ်ရေးကတည်တော်မှုအရေးဖြစ်တယ်ဆိုပြီးတော့တည်တော်မှုစိတ်ဓာတ်နဲ့ကျွန်တော်တို့ကအကုန်လုံးမမနာတွေလျှော့ပြီးတော့ဆွေးနွေးရတဲ့ကိစ္စကိုဝ
ဖွင့်ပေးမယ်ဆိုရင်တော့ဟောဒါပို့ပြီးတော့အခြေအနေကောင်းမယ်အလားအလာကောင်းမယ်လို့ကျွန်တော်တို့မြင်ပါတယ
်တချို့တိုင်းရင်းသားအင်အားစုတွေနဲ့ဆွေးနွေးတဲ့နေရာမှာတက်မတော်ဘက်ကဒီဟာနဲ့ပို့ပြီးတော့နှိမ့်နှိုင်းလို့ရတဲ့ဆန္ဒပြသတယ်သဘောထားပို့ပြီးပျော်ပြောင်းတယ်လို့အေးနဲ့နှိုင်းရှင်ပြီးပြောရင်မှန်သလားခင်ဗျာဘာဖြစ်လို့အေးကိုကြတော့လောက်တင်းမှနေရသလဲဆိုတော့တခါခါစဉ်းစားမိပါတယ်ကျွန်တော်စဉ်းစားချက်မှန်ပါလားဘာကြောင့်အဲ့လိုတင်းမှနေထင်ပါလဲတက်မတော်ဘက်က
အဲ့လိုဖြစ်နေရတဲ့အကြောင်းကတော့ကျွန်တော်တို့ရခိုင်ပြည်နယ်ကိုရခိုင်တပ်တော်ရောက်လာတဲ့အခါမှာကျွန်တော်ရခိုင်ပြည်နယ်မှာခြေချောက်ခွင့်မပြုရှင်ဘူးဘာလို့ဆိုတော့ရခိုင်ပြည်နယ်ကမျိုးသားရေးစိတ်ဓာတ်ပြင်းထန်တယ်နိုင်ငံရေးအားဖြင့်လည်းပဲအဲကျွန်တော်တို့ဒီဥပဒေကောင်ထဲကလုံးလို့မရဘူးဆိုတော့ခံစားချက်တွေရှိနေတယ်ပြီးတော့ပဋိရှင်တွေမှာလည်းပဲရခိုင်ပြည်နယ်အချင်းချင်းတွေနဲ့နေတယ်တကယ်လည်းလုံးလည်းမဖြစ်နေတယ်အနာကမျိုးလင့်ချက်မရှိဘူးအဲ့ဒါတွေနဲ့ရခိုင်ပြည်နယ်ခံစားနေရတာတွေအများကြီးရှိတယ်အဲ့တော့ရခိုင်တပ်တော်ရောက်လာရင်ရခိုင်ပြည်သူတစ်ခုလုံးကတပ်တော်ကိုထောက်ခံပြီးတော့ပူးပေါင်းပါဝင်သွားကြရင်ဒါပြည်ထောင်စုအင်အားနဲ့ဒါဟာလားအမြဲရှိရဲနောက်ပြီးရခိုင်ဒေသမှာတခြားနိုင်ငံတွေကနိမ့်ညွန့်နာမှုတွေလည်းရှိရဲအခြားဆိုတဲ့အပွဲစီရဲ့ပြဿနာလည်းရှိရဲဆိုတော့ရခိုင်ဒေသဟာအဲ့လိုထူးခြားတဲ့အခြေအနေကြောင့်เนาะဒါနိုင်ငံတော်အင်အားနဲ့ဒီမှာအေးကိုအရှေ့စိုက်ခွင့်ပြုရရင်ဒီလိုစစ်စင်ရေးတွေကြီးကြီးမားမားတို့မဲ့ကျတဲ့အခြေအနေမျိုးတိရောက်လာနိုင်တာပေါ့။အဲနော်ပြီးတော့ဟိုစိတ်မချရဘူးပေါ့။အချက်ပြောရတယ်လည်းဝင်လာနိုင်တာပေါ့။အဲကြောင့်ဒါဟာခိုင်ပြည်နယ်ရဲ့တက်မှာအပေါ်ကိုချုပ်ထွေးလာမယ်ဆိုတဲ့အဲလိုသဘောထားတွေရှိတဲ့အတွက်နဲ့အဲဒီလိုခိုင်ပြည်နယ်ထဲမှာအေးအေးကိုအရှေ့စိုက်ခွင့်မပြုကြဘူးလို့ကျွန်တော်အနေနဲ့ယူဆပါတယ
်။ဟုတ်ကဲ့။ဆိုတော့ဥပဒေပြောသွားတဲ့အထက်မှာလည်းပါပါတယ်။မြန်မာနိုင်ငံရဲ့လွှတ်တော်အနေနဲ့ရောဒီကိစ္စကိုဘယ်လောက်ထိကင်တွယ်ဖြေရှင်းဖို့ကြိုးပမ်းမှုရှိပါသလဲခင်ဗျာ။အဲ့မှာတင်ပြဆွေးနွေးရလာဥပဒေ
ကျွန်တော်ကတော့လေလွတ်တော်ဆိုတာဥရေကြီးမှာနိုင်ပေါ့နော်ဟောအစိုးရဆိုတာကတော့အုပ်ချုပ်ရေးမှာနိုင်ပါအဲဒါမဲ့ကျွန်တော်ဒီနေ့ NLD ပြောမှုတဲ့လွတ်တော်နဲ့ဒေါန်ဆန်းစုကြည်ခေါင်းဆောင်တဲ့ NLD အစိုးရအပေါ်မှာအဲကျွန်တော်ကတော့အဲ့လိုတိကျမမြင်ဘူးဘာလို့လဲဆိုတော့ဟောဒါက NLD ကလွတ်တော်ထဲမှာအပြတ်တက်နေရတာလို့ဖြစ်ပါတယ်ပြီးတော့အဲ့လိုအရှင်တွေမှာဒီအထူးသဖြင့်ငင်းချမ်းရေးဖြစ်စဉ်တွေမှာဒေါန်ဆန်းစုကြည်ဒီဥဆောင်ပြီးတော့27ပြည်လုံးညီလာခါမှာအဖြေရှာဖို့ကြိုးစားတယ်ဒါမဲ့ရက်တန်နေပေါ့အဲ့ဒီခါမှာလွတ်တော်အစည်းအဝေးပြင်ဖို့ကြိုးစားလာတယ်အဲအဲ့ဒါဘာလဲဆိုတော့အစိုးရနဲ့လွတ်တော်ဟာလာပူးပေါင်းဆောင်ရွက်တဲ့သဘောလို့ဟိုမြင်ပါတယ်အဲဒါကြောင့်ကျွန်တော်တို့အစိုးရကငင်းချမ်းရေးကိုအကောင့်တက်ဖော်ရမှာလွတ်တော်အကြီးအကဲတွေနဲ့လက်တွဲပြီးဆောင်ရွက်မယ်လွတ်တော်လမ်းကြောင်းကအဖြေရှာမယ်ဆိုရင်ရနိုင်ပါတယ်ဥပမာလွတ်တော်ကတနိုင်ငံလုံးကိုအပြစ်ခတ်ရက်ဆွဲဖို့အစိုးရကိုတိုက်တွန်းတဲ့အဆိုမျိုးနော်နောက်ပြီးတော့လွတ်တော်ကဒီတိုင်းသားဒေသတွေကိုပြည်နယ်တွေကိုပေါ့ဗျာလက်ပေါင်းစုံဖွံ့ဖြိုးတိုးတက်ရေးအတွက်စီမံရေးချပြီးတော့ဆောင်ရွက်ရတိုက်တွန်းတဲ့အဆိုမျိုးဒါမှမဟုတ်ပဲလွတ်တော်မှာငင်းချမ်းရေးပေါ်ဆောင်မှုကော်မတီကိုအဖွဲ့မျိုးဖွဲ့ပြီးတော့တာဝန်ယူမှုတာဝန်ခံမှုနဲ့နော်ဒီအစိုးရနဲ့လက်တွဲပြီးဆောင်ရွက်တာမျိုးနောက်ဆုံးဒီမှာဖွဲ့စည်းပုံပြင်ဆင်တဲ့အခါမှာဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်လာရေးအတွက်ကျွန်တော်တို့ကြိုးပမ်းတဲ့ဟာမျိုးပေါ့နော်အမျိုးမျိုးကျွန်တော်တို့ပူးပေါင်းဆောင်ရွက်လို့ဟိုရနိုင်တယ်လွတ်တော်ရဲ့အင်အားကိုနိုင်ငံတော်အစိုးရကလည်းဒါလက်တွဲပြီးတော့ဆောင်ရွက်မယ်ဆိုရင်ကျွန်တော်တို့မျိုးမနဲ့ငင်းချမ်းရေးကိစ္စကပုံမှန်ပြင်လာမယ်လို့ကျွန်တော်ထင်ပါတယ
်။အတက်စီကပဲဥပဒေပြောတာဆိုရင်လွှတ်တော်ဟာတကယ်တမ်းလုတ်မယ်ဆိုရင်လုတ်နိုင်တဲ့အခြေအနေရှိရတာနဲ့အခုဘလောက်ထိလုတ်ပါသလဲအဲ့တော့အဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဘလောက်မှန်မှန်ကန်ကန်တင်ပြသုံးသပ်နိုင်ခွင့်ရှိပါသလဲလွှတ်တော်မှာအဲ့လိုတင်ပြကြပါသလားဆွေးနွေးကြပါသလား
။ကျွန်တော်တို့အထူးခြားဖို့ကြိုးစားပါတယ်။ဒါမဲ့ရခိုင်ပြည်နယ်လွှတ်တော်ကတော့ရခိုင်မျိုးသားပါတီ ANP ကကြီးစိုးတဲ့လွှတ်တော်ဖြစ်လို့အဲ့ဒီမှာတော့ကျွန်တော်တို့အဆိုတွေအကုန်လုံးနိုင်ပါတယ်။ဥပမာငင်းချမ်းရေးအတွက်ဆိုရဲကြီးကြီးဒုက္ခတွေဒီကိုကုလီပံ့ပိုးရေးဆိုရဲကြီးကြီးနော်ဒီ internet line တွေဖြတ်ထားတဲ့အဆိုရဲကြီးကြီးအကုန်လုံးကအဲ့ဒီမှာအတူရှိပါတယ်။ဒီနယ်အစိုးရချင်းပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အဆိုတွေပေါ့။ဒါပေမဲ့ဒီနယ်အစိုးရကတိုက်တွန်းလားမတွန်းလားတော့မသိဘူး။ဒီတောင်စုအစိုးရကတော့ဒါတွေကိုဆက်လက်ပြီးတော့မလုပ်ဆောင်ပါဘူး။အဲ့ကျွန်တော်တို့ဒီဘက်မှာလည်းပြည်အောင်ဘက်မှာလည်းကျွန်တော်တို့ကကြိုးစားပါတယ်သူချင်း AMP အနေနဲ့ကြိုးစားပါတယ်အဲဒီတစ်ခေါက်လည်းပဲကျွန်တော်တို့နော် internet line ဖြတ်ထားတာယူပြန်ပြီးတော့မြန်မြန်ဆန်းဆန်းပြန်ပြီးတော့ဝန်ဆောင်မှုတွေပေးဖို့နိုင်ငံတော်အစိုးရကိုတိုက်တွန်းတဲ့အရေးကြီးအစိုးရတင်တယ်အဲဒါမဲ့ကျွန်တော်တို့ဆွေးနွေးခွင့်တောင်မရပါဘူးတွတ်တော်ကပယ်ချလိုက်တယ်ဆိုတော့အတွတ်တော်ကအစိုးရရဲ့လုပ်ရပေါ်မှာတွတ်တော်က check and balance လုပ်မှာကိုတွတ်တော်အကြီးအကဲကိုနှိပ်ကိုကဒါတွေကမလိုဘူးဆိုတဲ့ပုံစံမျိုးနဲ့အစိုးရတောင်တင်ခွင့်မပြုပါဘူးဒီတော့တကယ်လုံးမှာသူတို့အောင်မြင်မယ်ဆိုရင် NLD သွတ်တော်ဆိုတော့ NLD ပါတီကဥဆောင်ပြီးတော့ဒီလိုအမြင်မျိုးရှိမယ်အဲဒီကိစ္စမျိုးကိုသူတို့လုံးမှာကျွန်တော်တို့ကလည်းဖြစ်နိုင်မယ်ဆိုတာသိရတဲ့အတွက်သူတို့ဘက်ကလုံရင်တော့ပို့ပြီးတော့ဒါကောင်းတယ်ဒါပေမဲ့လက်တွေ့မှာအဲ့လိုမျိုးတစ်ခုမှမတွေ့ရပါဘူးခင်ဗျအ
ဲ့တော့
ကျွန်တော်ကြားသောက်တာအစိုးရအနာဘိုင်းဘက်ကလည်းအသိမှတ်ပြုပါတယ်ရခိုင်ဒေသခံပြည်သူတွေရခိုင်ပြည်သူတွေဟာအေးအေးကိုပို့ပြီးတော့ထောက်ခံကြတယ်ဆိုတော့တကယ်တမ်းသူတို့ဟာဥပဒေပေါင်းတွင်ကရွေးကောက်တင်မြောက်ထားတဲ့လွှတ်တော်ရှိတယ်အဲ့ဒီလွှတ်တော်ကသူတို့အေးကိုဘူးမဆိုင်ဘူးဒါဆွေးနွေးခွင့်တော့မရဘူးဆိုရင်အဲ့ဒီဒေသခံလူထုအနေနဲ့လက်နက်ကင်လမ်းစဉ်ကိုပို့ပြီးယုံကြည်သွားနိုင်စရာအကြောင်းရှိတာပေါ့ဥပဒေတန
်းမှန်ပါတယ်ဗျအဲ့ဒါကြောင့်ကျွန်တော်တို့ဒီပထမကလေးကကနေ့တော့ပါတီကရခိုင်ပြည်နယ်လုံးမှာနိုင်ပါတယ်အများစုနိုင်တယ်ဒါပေမဲ့အဲ့ဒီတော့လည်းကျွန်တော်တို့ပြည်နယ်အစုအဖွဲ့တဲ့အခါမှာရခိုင်မျိုးသားပါတီကိုဥပဒေကပြုပြီးတော့အနေချင်းနိုင်တဲ့ NLD ပါတီကလည်းပြည်နယ်အစုအဖွဲ့သွားတယ်တွေ့တူပဲကျွန်တော်တို့တွေ့တော်ထဲမှာဒါကကျွန်တော်တို့ရခိုင်ပြည်နယ်ငင်းချမ်းကိုရှိသည့်ရခိုင်ပြည်နယ်တိုးတဲကိုရှိသည့်ဒီပင်လီအရှိမှာပဲရှိသည့်ကျွန်တော်တို့မျိုးစုံနဲ့ကိုအမျိုးသားကိုပြည်နယ်အတွက်အခွင့်အလမ်းတွေကောက်ွယ်မှုတွေကျွန်တော်တို့ဆွေးနွေးပါတယ်တင်ပြပါတယ်အဲဒါမဲ့လက်တွေ့မှာကျွန်တော်တို့မှတ်တမ်းတင်ခံရတာနဲ့ရင်းပယ်ခံရတာနဲ့နောက်ထပ်တော်တဲ့အတင်မခံရတာနဲ့အဲ့လိုမျိုးပဲပြီးသွားတယ်ပေါ့ဗျာအဲ့အပြင်မှာကိုခစ်ပြရတဲ့လူတွေကမြင်ပါတယ်ဒီကိစ္စကိုနောက်ပြီးတော့ငွေတွေကလည်းအဲဒါရခိုင်ပြည်နယ်ရဲ့ထူရှားတဲ့ကျွန်တော်တို့သမိုင်းနောက်ခံနော်အဲဒီအရာကျွန်တော်ရခိုင်မျိုးသားအတူဟာအဲဒါဟာကျွန်တော်တို့ဒီနိုင်ငံမှာနေဟာငါတို့ကအမြင်ခံရတယ်ငါတို့ကတရှင်ကအလားတကူမီကိုရှင်းနဲ့နိုင်ငံရဲ့နိုင်ငံပဲအဲဒါမဲ့ဒီနေ့အချိန်မှာငါတို့ဟာတာလူရည်သူကိုရဖို့အတွက်အကျိုးစားလာတဲ့အခါမှာအနေနာဘဝကိုရောက်နေတယ်။တနည်းအားဖြင့်အကျုံဖြစ်နေတယ်ဆိုတဲ့စိတ်ဓာတ်မျိုးကအာသူငယ်တွေရဲ့စိတ်ထဲရင်ထဲမှာပေါ်လာတယ်။နောက်ပြီးတော့အော်ရန်ဒီနေရဖို့မျိုးတူတဲမှုကလည်းနိုင်ငံတော်ဆူရကဘာမှမမေ့ရရမလုပ်ဘူး။ရသမျှတရားစကားတွေကိုသိမ့်ယူပြီးတော့ဟိုရောင်းပြီးတော့ခွဲဝေတဲ့အခါမှာဘာမှမဖြစ်တော့ပဲအဲကျွန်တော်တို့ကိုထားတော့အဲ့ဒီပုံမှာလည်းပဲလူငယ်တွေကအလားအနာကလမ်းကြီးကျောက်လာပြီးတော့ဟောဒါသူတို့ရဝေးမြေရှာမှာတွားပြီးတော့အလုပ်လုပ်ကြရတယ်။ Learning share တွေမဲ့လာတယ်။ဒီမှာနေတဲ့ပြည်သူတွေကလည်းပဲတနည်းတစ်ခြားစားဝတ်နေရေးကကျက်တဲ့လာတယ်။အဲ့ဒီပုံမှာဖြစ်ပေါက်ကိုရှာလာကြတာပေါ့။တရားဥပဒေပေါင်းထဲကလည်းဒီကိစ္စကိုလုံးလုံးမရဘူးဆိုတာလက်ရှိအခြေအနေကတက်တည်ပြနေတယ်။ဒါကြောင့်ဒါတို့အနေနဲ့လက်နက်ကန်ငါးစီမှာမရှိဘူးဆိုတဲ့ခံစားချက်တွေဖြစ်လာတယ်။အဲ့လိုမှအေးအနေနဲ့တိုက်ပွဲတွေဖြစ်လာတဲ့အခါမှာလည်းဒီဘက်မှာအလာဒီတမလောကလူဆောင်ချက်ဒီပုံမှာလူရခံစားလာရတော့ပို့ပြီးတော့အဲ့ဒီကဘူးဇောင်းပေးသွားတာပေါ့ဗျအဲ့ဒါကြောင့်ဒီလက်နက်ကန်တိတ်ခွဲကတော့တော်တာနဲ့ရမှာမဟုတ်ဘူးအချိန်နာကြပြီးမှညဉ့်ညင်းကိုသွားကြမလားအခုတည်းကပဲဖြစ်ပေါ်လာတဲ့အခြေအနေကိုညဉ့်ညင်းချမ်းချမ်းနဲ့ဖြေရှင်းပြီးတော့သွားကြမလားဆိုတာဟာကျွန်တော်တို့ဘက်ကအလာတကယ်တမ်းဒီရှိမှာတွေးသိမ့်ပါပြီတမလောနဲ့ဖြည်းဖြည်းဆိုရပဲဖြည်းဖြည်းဒီကိစ္စကိုအလေးထားပြီးတော့ဘာလဲညီကိုရှင်းရှင်းပဲဆိုတဲ့စိတ်ဓာတ်မျိုးနဲ့ဘာမှစီကံသမားချင်းရှိပဲအင်းရည်ကိုကျွန်တော်တို့ဆွေးနွေးလိုက်ကြမယ်ဆိုရင်အင်းဒါကျွန်တော်တို့ဒါတခုတော့တွားရလမ်းပဲဖြစ်တယ်လို့ကျွန်တော်တို့ပြောတာတော့ယုံကြည်ပါတယ
်နိုင်ငံရေးလမ်းကြောင်းပိတ်နေတဲ့ရခိုင်ငင်းငင်းရေးအလားအလာပေါ်မှာမြေပုံမြို့နယ်ကိုယ်စားလှယ်ဦးဖေတန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ခဲ့ကြရတာပါရှင်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအတန်လွှင့်စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်။အခုဆက်ပြီးတော့ကိုရန်နိုင်စူစီးတင်ပြထားတဲ့အာကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင်။
မင်္ဂလ
လာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာတော့မာရက်ဥဆောင်တဲ့အယ်ဂျီးရီးယားအသင်းပထမဆုံးချိန်ပိုဆွဲသွားပါတယ်အဲလန်နိုင်ငံသားရှိန်းလော်ရီကတော့ British Open ဂေါက်တီပြိုင်ပွဲကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်အမေရိကန်နိုင်ငံ Las Vegas ကကမ္ဘာ Welterweight လက်ဝဲချန်ပီယံလူပွဲမှာတော့ဖိလစ်ပိုင်က Manny Pacquiao နဲ့ American က Keith Thurman တို့ထိုးသက်ခဲ့ကြပါတယ
်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
အရင်ဆုံးတော့ဂေါက်တီပြိုင်ပွဲသတင်းနဲ့စတင်ကြပါတယ်British Open ကောက်တီပြိုင်ပွဲကိုတော့ပြီးခဲ့တဲ့သတင်းပတ်ချာတာဘရီနီကနေတနင်္ဂနွေနေ့ထိကစားခဲ့ကြပါတယ်အခုချိန် British Open ကိုတော့မြောက်အလန်က Royal Portrush မှာကစားခဲ့ကြပြီးတော့ဒါဟာ1951နောက်ပိုင်းမှာမြောက်အလန်မှာပထမဆုံးအချိန်ပြန်ကစားတာပါဒီနေ့မှာတော့ Ireland နိုင်ငံသား Shane Lowry ကသတ်မှတ်ရိုက်ချက်ထက်15ချက်ရှော့ရိုက်ပြီးတော့စုစုပေါင်း169ချက်နဲ့ဒုတိယနေရာက Tommy Fleetwood ကို6ချက်အသာနဲ့အနိုင်ရပြီးတော့ British Open Champion ဖြစ်သွားပါတယ်ဒါဟာ Lowry အတွက်တော့ British Open ကိုပထမဆုံးအချိန်အနိုင်ရလည်းဖြစ်ပါတယ
် That's not going to sink in for a couple of days is it
ကျွန်တော်မိသားစုကိုချစ်စစ်တင်ပါတယ်ကျွန်တော်ငငယ်ကလေးကအဖေနဲ့အမေကကျွန်တော်အတွက်အများကြီးလှုပ်ပေးခဲ့ပါတယ်အခုကျွန်တော်ဒီစုကိုရပြီးသူတို့ကိုပေးနိုင်တဲ့အတွက်အရန်ပျော်ပါတယ်ပြီးတော့ကျွန်တော်ကိုအားပေးတဲ့သူတွေရောဒီမှာဝိုင်းပြီးတော့လှုပ်အားပေးကြတဲ့သူတွေကိုပါချစ်စစ်တင်ပါတယ်ဒီအောင်မြင်မှုကခင်ဗျားတို့နဲ့လည်းဆိုင်ပါတယ
် Lowry နိုင်လိုက်တဲ့အတွက်သူဟာ Patrick Harrington ပြီးရင် Ireland နိုင်ငံသားတွေတဲက British Open ကိုဒုတိယမြောက်အနိုင်ရဘူးတဲ့သူဖြစ်ပါတယ်ခင်ဗျာဖိလစ်ပိုင်လက်ဝဲကျော်မော် Manny Pacquiao ကတော့ကမ္ဘာအသက်ကြီးဆုံး Welterweight Champion ဖြစ်သွားပါပြီ။ American နိုင်ငံ Las Vegas မှာစနေနေ့ကထိုးသက်ခဲ့တဲ့ဒီကမ္ဘာ Welterweight Champion လူပွဲမှာတော့ Pacquiao နဲ့ American ကရှုံးပွဲမရှိသေးတဲ့ Keith Thurman တို့ထိုးသက်ခဲ့ကြတာပါ။ပွဲမစခင်တုန်းကတော့သူ့အနေနဲ့ဒီဘက်ကိုဘလို့ဘလို့ထိုးသက်ပြီးတော့နိုင်မယ်လို့ပြောခဲ့တဲ့ Thurman တယောက်ပထမအချိန်မှာပဲ Pacquiao ရဲ့ထိုးချက်တွေကြောင့်ချမ်းပေါ်ကိုလဲကြခဲ့ပါတယ်။အဲ့နောက်တော့သူတို့နှစ်ယောက်အပြန်အလှန်ထိုးသက်ခဲ့ကြပြီး12ချီပြီးတဲ့အထိတယောက်နဲ့တယောက်အလဲမထိုးနိုင်ခဲ့တာကြောင့်အမတ်နဲ့ဆုံးဖြတ်တာမှာပက်ခရောက်ကအမတ်နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒိုင်သုံးယောက်မှာတယောက်ကတော့သာမန်ကိုအနိုင်ပေးခဲ့ပြီးတော့ချန်တဲ့နှစ်ယောက်ကပက်ခရောက်ကိုအနိုင်ပေးလိုက်တာကြောင့်သူဟာဒီကမ္ဘာ Welterweight Champion ဖြစ်သွားတာပါ။ဒီပွဲနိုင်လိုက်တာနဲ့ဖတ်သက်ပြီးတော့ပက်ခရောက်ကတော
့ This guy is is a warrior. I can say that because I've been fighting a lot of
သူကတကယ်ကောင်းတဲ့လက်ဝဲသမားပါ။ဘာလို့လဲဆိုတော့ကျွန်တော်ကပွဲတွေတော်တော်များများထိုးဘူးပြီးသူ့ရဲ့လက်သီးကတကယ်ပြင်းပါတယ်။သူ့ကိုရှော့တွက်လို့မရပါဘူး။ဒါပေမဲ့လည်းကျွန်တော်ကိုအားပေးတဲ့လူတွေကိုကျေးဇူးတင်ပါတယ်။ကျွန်တော်အနေနဲ့ဒီပွဲအတွက်အပြင်းထန်လေ့ကျင့်ခဲ့တာပါ။ကံကောင်းတာကသူ့ကိုကျွန်တော်ပထမအချိန်မှာထိထိမိမိထိုးနိုင်ခဲ့ပြီးဒီအချက်ကပဲဒီပွဲကိုနိုင်ရဖို့အတွက်အဓိကအဆုံးဖြတ်ဖြစ်ခဲ့တာပါ
။ဒါပြင်ဒီပွဲဟာသူ့ရဲ့နောက်ဆုံးပွဲမဟုတ်ဘူးလို့လည်းပက်ကယောကပြောလိုက်ပြီးတော့ဆက်ပြီးတော့လက်ဝဲထိုးသွားမယ့်အချိန်တွေရှိနေပါတယ်။ဒါကြောင့်ပက်ကယောဟာမေပွဲသားနဲ့မချီပွဲထိုးလာနိုင်တယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်။လုံးခဲ့တဲ့နှစ်နှစ်တုန်းကတော့ပက်ကယောဟာမေဝဲသက်ကိုရှုံးထားပြီးတော့ဒီတစ်ချိန်ပွဲဖြစ်ခဲ့မယ်ဆိုတော့အဲ့ဒီရှုံးကျွေးကိုပြန်ဆက်ဖို့အခွင့်အရေးရမှာဖြစ်ပါတယ်ဗျာဘောလုံးပွဲလေးဘက်ကိုဆက်ရရင်တော့အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာတော့အယ်ဂျီးရီးယားအသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်နောက်ဆုံးပိုင်းတွေကိုပြီးခဲ့တဲ့တောက်ကြနေ့ကကစားခဲ့ကြပြီးတော့အယ်ဂျီးရီးယားနဲ့ဇီနီဂေါတို့ဘောလုခဲ့ကြတာပါဒီပွဲမှာအယ်ဂျီးရီးယားအသင်းကဇီနီဂေါကိုတကူကိုမရှိနဲ့အနိုင်ရခဲ့တာပါအယ်ဂျီးရီးယားအတွက်တလုံးနဲ့တော့အနိုင်ကိုတော့ဘက်ဒါဘူနီဂျက်ကသွင်းယူခဲ့တာပါဒါဟာအယ်ဂျီးရီးယားအတွက်လည်းအာဖရိကဖလားကိုပထမဆုံးအချိန်ချန်ပီယံဖြစ်တာပါဒါကြောင့်အယ်ဂျီးရီးယားနိုင်ငံမျိုးတော်နဲ့နိုင်ငံတော်ဝန်ကမျိုးတွေမှာလည်းအယ်ဂျီးရီးယားနိုင်ငံသားတွေဟာသူတို့အသင်းရဲ့အောင်မြင်မှုတွေအတွက်အကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ2019ဘောလုံးရာသီအကျိုးချေဆန်းပွဲတွေဖြစ်နေကစားနေကြတဲ့ ICC ဖလားဘောလုံးပွဲတွေမှာတော့ဘိုင်ယန်မြူနစ်က Real Madrid ကို 3-2 နဲ့နိုင်သွားပြီးတော့ Arsenal ကလည်း Fiorentina ကို 3-2 မရှိနဲ့နိုင်ပါတယ်သင်္ကိုမှာကစားတဲ့ ICC ဖလားဘောလုံးပွဲမှာတော့ Manchester United က Inter Milan ကိုတကူကုန်းရှိနေနိုင်သွားပြီးတော့ Tottenham နဲ့ Juventus ပွဲမှာတော့ပွဲပြီးကနီတန်ရအချိန်ပေါ်မှာ Harry Kane သွင်းတဲ့ဂိုးနဲ့ Tottenham က 3-2 နဲ့နိုင်ပါတယ် Harry Kane ကခွင်းတဲ့စက်ဝိုင်းကနေလမ်းပြီးကန်သွင်းလိုက်တာဖြစ်ပြီးတော့ဒီဂိုးကတော့အခုနှစ်အတွက်အကောင်းဆုံးဂိုးဖြစ်တယ်ဆိုပြီးတော့လည်းပြောနေကြပါတယ်ခင်ဗျာဘောလုံးသမားအပြောင်းအရွှေ့သတင်းတွေဘက်ကိုကြည့်ရရင်တော့ကမ္ဘာအကောင်းဆုံးနောက်တန်းတွေထဲကတယောက်လိုနာမည်ချီးနေတဲ့နယ်သာလန်နောက်တန်းလူမက်သီးယပ်ဒလစ်ကတော့ Juventus အသင်းကိုပြောင်းသွားပါပြီ Juventus ကဒီ Ajax Amsterdam ကစားနေတဲ့ဒလစ်ကိုပေါင်68သန်းနဲ့ပြီးခဲ့တဲ့သတင်းဘက်ကဝယ်လိုက်တာပါ Juventus ကဒလစ်ကို9နှစ်စာချုပ်ချုပ်လိုက်တာပ
ါ Well obviously I'm still young but I think I've
ကျွန်တော်တက်ကနေပါသေးတယ်ဒါပေမဲ့ကျွန်တော်မှမနစ်ကအေးဂျင့်နဲ့အတူတွေ့ကြုံချူရခဲ့တယ်လို့အသင်းနဲ့နှစ်နှစ်လောက်ကစားခဲ့တယ်စကူနှစ်သားတယောက်အနေနဲ့အတွေ့အကြုံအတော်များတယ်ပြောရမှာပါဒါကြောင့်ကျွန်တော်အနေနဲ့နောက်တစ်ဆင့်တက်ပြီးထိတ်တန်းကစားသမားတွေစီကအတွေ့အကြုံပြုရမယ်လို့လည်းမျှော်လင့်ပါတယ်အသင်းတော်မူကိစ္စကတော့ Nations League ပွဲအပြီးနေရာဒီအပန်းပြေကြီးစဉ်အတွင်းတီချာစဉ်းစားပြီးဆုံးဖြတ်တာပါအဲ့ဒီကြမှာဘယ်အသင်းကိုပြောင်းနေတယ်လဲဆိုတာတီချာစဉ်းစားပြီးဂျူဗင်တက်ကိုပြောင်းတာပါပြီးတော့ရော်နယ်ဒိုလိုကစားသမားမျိုးကလည်းဂျူဗင်တက်ကိုလာကစားမလားလို့ခေါ်တာကကျွန်တော်အတွက်အကုန်ယူစရာပ
ါဒလစ်ကတော့သူယူဗန်နက်ကိုပြောင်းလာတဲ့အကြောင်းတွေထဲမှာနီးပြစာရေးကြောင့်လဲပါတယ်လို့ပြောပါတယ်သက်၁၉နှစ်သာရှိသေးတဲ့ဒလစ်ကိုပေါင်း68သန်းနဲ့ဝယ်လိုက်တဲ့အပေါ်မှာဘောလုံးဝါသနာရှင်နေအနေနဲ့ဘလို့များယူဆမိပါသလဲစပိန်ဘက်မှာတော့ Atletico Madrid အတင်းကအင်္ဂလန်နောက်တန်းညာအဆွန်လူ Kieran Trippier ကိုပေါင်း30နဲ့ဝယ်လိုက်ပါတယ်Atletico Madrid အတင်းကိုပြောင်းလာတာနဲ့ပတ်သက်ပြီး Trippier ကတော့
Obviously in the Premier League it's a you know for one of the best leagues in the world but when Atletico
Premier League ကကမ္ဘာမှာအကောင်းဆုံးပြိုင်ပွဲတွေကတခုပါဒါပေမဲ့ Atletico Madrid ကကျွန်တော်ကိုခေါ်စိတ်ဝင်စားတယ်ဆိုတော့နှစ်ခါပြန်စဉ်းစားကြမလို့ပါဘူးနီးပြကမ္ဘာထိပ်တဲ့နီးပြဖြစ်ပြီးကစားသမားတွေကလည်းကမ္ဘာအဆင့်မီကစားသမားတွေပါဒါကြောင့်ကျွန်တော်နဲ့ကျွန်တော်မိသားစုအတွက်လည်း Madrid မှာနေဖို့ခွင့်ရေးတခုပေါ့ဒီဘက်မှာကစားခြင်းနဲ့ပြည်တွင်းကစားသမားသိမြန်မာသားသားမရှိပါဘူးဒါပေမဲ့ကျွန်တော်ကတော့ငငယ်လေးကလေးကဒီဘက်မှာအမြဲထွက်ကစားခြင်းတာပါသူသဖြင့် La Liga မှာပါအခုလဲကျွန်တော်ဒီမှာကစားဖို့ခွင့်ရရတဲ့အတွက်အသေးဥက္ကဋ္ဌနဲ့အသေးမှရှိတဲ့သူတွေကိုကျေးဇူးတင်ပါတယ်ကျွန်တော်ဘက်ကလည်းဆွမ်းကုန်ကြိုးစားသွားမှာပ
ါဘောလုံးရာသီစတင်မှုကသိမလို့တော့တာကြောင့်အသင်းတွေဟာသူတို့အသင်းအတွက်လိုအပ်တဲ့အင်အားဖြစ်တင်မှုတွေလုပ်ဖို့ကစားသမားအသစ်တွေကိုထပ်ပြီးတော့ခေါ်နေကြပါတယ်ဒါကြောင့်နေရာသီအပြောင်းရွှေ့ဈေးကွက်မပိတ်ခင်မှာတော့နောက်ထပ်ဘောလုံးသမားအပြောင်းရွှေ့တွေကအချင်းသေးပေါက်ရှိလာအောင်ပါပါဘယ်သင်းတွေကဘသူတွေကိုခေါ်ပြီးဘသူတွေဘယ်သင်းကိုရောက်မယ်ဆိုတာကစိတ်ဝင်စားစရာကောင်းတဲ့အတွက်စောင့်ကြည့်ကြပါစို့လို့ပြောကြရင်လည်းဒီတစ်ပတ်ရဲ့အားစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရနိုင်စီစဉ်တည်ဆက်တဲ့အားကစားသတင်းလှော်တွေကိုနားဆင်ခဲ့ကြရတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်VV မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7ဂျူရုကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးနေတဲ့ VOE မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOE ရဲ့ Internet ဆာမျက်နှာ burmese.voenews.com မှာကြည့်ရှုနိုင်တယ်လို့ VOE ရဲ့ YouTubeTwitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုတွေအပြစ်မရှိကြောင်းသူ့အနေနဲ့အဆုံးဖြတ်မပေးနိုင်ခဲ့ဘူးဆိုပြီးရုရှားရဲ့ထူးဆုံဆန်းစစ်ဆေးမှုရောဘတ်မူလာကဒီကနေ့လွှတ်တော်ရှိမောက်ထွက်ဆိုရမှာပြောဆိုသွားပါတယ်သူစင်ကစားထဲမှာအပြစ်မရှိကြောင်းဆုံးဖြတ်ထားတယ်ဆိုပြီးသမ္မတကကိုကပြောဆိုနေတာဟာမှန်မှန်တဲ့အကြောင်းလဲပြောဆိုသွားခဲ့တာပါ။ချိန်ထဲမှာပဲရုရှားကတော့ကျန်းနာဝဲကိုအနီးကစောင့်ကြည့်နေတဲ့အကြောင်းပြောဆိုလိုက်တယ်လို့2016သမ္မတရွေးကောက်ပွဲမှာဆွတ်ဖက်ကြောင်းဆွဆွဲချက်တွေကိုလည်းညှင်းဆန်ထားပါတယ်။သူစုံစမ်းရေးမှုရဲ့ကျန်းနာဝဲကိုစောင့်ကြည့်သွားမယ့်အကြောင်းရုရှားဒုတိယနိုင်ငံချန်ရေးဝန်ကြီးဆာဂေးရက်ကော့ဖ်ကဒီကနေ့ပဲပြောလိုက်တယ်လို့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကထပ်ပြီးဆွတ်ဖက်ဖို့ရှိနေတဲ့အကြောင်းမကြသေးရင်တော့ပဲအမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးဘူရို FBI အကြီးကြီးကပြောဆိုခဲ့တာအခြေမြင့်မရှိတဲ့အကြောင်းရုရှားနိုင်ငံ Test News ဌာနကကိုးကားဖော်ပြခဲ့တာပါ။ဗြိတိန်နိုင်ငံမှာဝန်ကြီးချုပ်အသစ်အဖြစ် Boris Johnson ဒီကနေ့ပဲတရားဝင်တောင်းယူလိုက်ပါပြီ။ဥရောပသမဂ EU ကနေခွဲထွက်ရေးအစီအစဉ်တွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့ပဲတရားဝင်ယာရုကနှုတ်ထွက်သွားတဲ့ Theresa May နေရာမှာအစားထိုးတောင်းယူလိုက်တာပါ။ဘင်္ဂလားဒေ့ရှ်ရောက်တိုင်းနေချီရိုင်ဂျာတွေကိုပြန်လည်လက်ခံမှုအသိရှိတဲ့အကြောင်းမြန်မာဆွေးကပြောဆိုထားပေမဲ့လက်တွေမှာပြင်ဆင်မှုတွေလုံလောက်မှုမရှိတဲ့အကြောင်းဩစတြေးလျခြေဆိုင်သုတေသနအဖွဲ့တခုကဂျေရုတပ်ပုံကိုကားတွေနဲ့ပြောဆိုလိုက်ပါတယ်မြန်မာတာဝန်ရှိသူတွေကဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့ကတိပြုထားပေမဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေလုပ်ကင်နေတဲ့အရေးလက္ခဏာတွေမတွေ့ရတယ်လို့တချို့ဒေသတွေမှာအရက်ပဲအဆောက်အဦတွေဖြစ်စည်းခံနေရတာတွေရှိနေစေဖြစ်တဲ့အကြောင်းဩစတြေးလျမဟာဗျူဟာမူဝါဒရေးရဲ့ဌာန ESPN ကမနေ့နောက်မှထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြခဲ့တာဖြစ်ပါတယ်
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Subay L Tayeb ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းတိုမီတာ1925 30နဲ့လိုင်းလက်190ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOA စီစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington.